ီလိုတရားဓမ္မတွေဟိုဒီလာပေးရတိုင်းပေးရတိုင်းအမြဲတမ်းတတိယရတဲ့အကြောင်းလေးတစ်ခုရှိတယ်အရင်တုန်းကလည်းပြောဥပါတယ်မြတ်စွာဘုရားတတ်တော်တင်ရှားရှိစဉ်တုန်းကလည်းပဲတရားဓမ္မတွေကိုဒီလာပေးရတဲ့အခါမှာမြတ်စွာဘုရားကနေချီးကနေတပိုက်ဆိုပေးပြီးတော့တရားဓမ္မတွေကလိုက်ဆိုနေတုန်းမြတ်စွာဘုရားသမဘဝင်စားပြီးတော့နေလိုက်တယ်အဲ့ဒီအကြောင်းအရာလေးကိုစာပေတဲ့မှာစပြီးတော့ဖတ်ရလိုက်ကြတယ်ကဘုရားကိုအဲ့ဒါလေးကြောင့်လည်းပဲဘူးပြီးတော့ကြီးညိုတဲ့စိတ်ဖြစ်တယ်ဒီလောက်တူတောင်းတဲ့အချိန်ပိုင်းလေးတွေ့မှတောင်းမှစိတ်ကိုငြင်းချမ်းတဲ့သမဘဝင်စားပြီးတော့နေလေးရှိတယ်အဲ့တော့မြတ်စွာဘုရားဆိုတော့မောဟလလုံးကင်းသွားပြီဆိုတော့တတိလလို့နေတဲ့အချိန်ဆိုတာမရှိတော့ပါဘူးဒါပေမဲ့တတိနဲ့နေတဲ့အချိန်မှာညသွားဖြစ်တော့ပဝန်းကျင်လောကီအာယုန်ဒီအာယုန်ပြုတ်တော့နေရသေးတာပဲနော်အဲ့တော့တတိရှိတဲ့အတွက်ကြောင့်လောဘဒေါသမောဟမာနအိတ်တာမစ္ဆေယအစရှိတဲ့ကိရိတာကတော့ဖြစ်မှာမဟုတ်ပါဘူးတတိရှိနေတဲ့အတွက်ကြောင့်သို့တော်လည်းပဲဟိုလောကီအာယုန်ကိုအာယုန်ပြုတ်ရတာဘာပြောပြောနည်းနည်းတော့ပင်မန်းသေးတာပဲနော်အဲ့တော့မြတ်စွာဘုရားကတော့လုံးဝကိရိတာကင်းစင်တော်မူတဲ့အတွက်ကြောင့်ကိရိတာကြောင့်ပင်မနှောနေမှုတော့ဖြစ်မှာမဟုတ်ပါဘူးဖြစ်เสียမှာရှိပါဘူးတတောင်းမှငင်းချမ်းတဲ့ဓမ္မဘတ်တစ်ခုကိုဝင်စားပြီးတော့နေလေးရှိတယ်အဲ့တော့အာယုံမှန်သမျှစိတ်ကိုတိတ်ပင်မန်းစေပါလေဘယ်လိုအာယုံဖြစ်ဖြစ်စိတ်ကိုပင်မန်းစေတာကြီးပဲတရားတန်ဝါနပါတဲ့အမေရိကန်တရားကြီးတစ်ယောက်ကလည်းပြောတယ်Everything that crosses the mind wears and tears the mind. စိတ်ထဲမှာဖြတ်သွားတဲ့အရာမှန်သမျှဟာစိတ်ကိုပင်ပန်းသွားနေစေတယ်။သူတို့လုံးနဲ့ wear and tear ဆိုတာကတော့ပုံပဲ့သွားတယ်ဆိုတဲ့အဓိပ္ပာယ်ပါနေတယ်။နွတ်နေစေတယ်ဆိုတဲ့အဓိပ္ပာယ်ဒီယူမဲ့ဆိုရင်လည်းပဲရတာပါပဲနော်။အဲ့တော့လောကီအာယုန်ဒီပြည့်ညက်အာယုန်ဒီမှန်သမျှဟာတော်တော်ပင်ပန်းပါလေ။အဲ့မနေတက်လို့ရှိရင်အချိန်ပြည့်ပြင်းမှန်းစရာတွေကြီးပဲကြုံနေရမှာပဲအင်မတန်နေတာမှအဲ့တော့အဲ့လိုဘုရားနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဖတ်ရှုရတဲ့ခါမှာမှတ်သားပြီးတော့ဘုရားကိုကြည်ညိုတာနဲ့ပဲရတဲ့လောက်အချိန်လေးမှာနော်၄-၅စက္ကန့်ပဲဖြစ်ဖြစ်တတိယတိုင်းတတိယတိုင်းတတိလေးနဲ့နေမယ်ဆိုတဲ့စိတ်ကိုကိုကိုကအဲ့လိုမှားထားလိုက်တာပေါ့နော်ကိုကိုကဂတိပေးတဲ့သဘောလည်းပါပါတယ်မှန်ထားတယ်ဂရိပေးထားတယ်ဒီနေ့အပြည့်ဆိုရင်လဲစောက်တည်ထားတယ်လို့ပြောရင်လည်းပဲရပါတယ်နော်အခုတီလာယူတဲ့ခါမှာဓမ္မရိယာမိလို့ဆိုသလိုပေါ့နော်စောက်တည်ပါဤလို့ပြောသလိုပဲကိုယ့်ကိုယ်ကိုယ်လည်းပဲတတိယတိုင်းတတိယတိုင်းပစ္စုပန်တည့်တည့်လေးတည်ပြီးတော့မှတ်ပြီးတော့နေပါမယ်လို့ဒီလိုလဲစောက်တည်ထားရင်ရတာပါပဲနော်တီလာတိတ်ခါဖို့တခုတော့မဟုတ်ပါဘူးဒါကကိုယ့်ကိုယ်ကိုဂရိပေးတဲ့သဘောလဲပါတယ်တီလာယူတဲ့ခါဆရာသမားများထံမှာတိလာယူကြတာများတာဆိုတော့ဆရာသမားကိုဂတိပေးတဲ့သဘောလဲပါပါတယ်နော်အဲ့တော့ဟိုဆရာသမားကိုဂတိပေးခြင်းအပြင်လည်းပဲမိမိဆရာသမားကိုချစ်ခင်ကြည်ညိုလေးစားယုံကြည်အားထားတဲ့အတွက်ကြောင့်လည်းပဲဒီပေးထားတဲ့ဂတိကိုပို့ပြီးတော့လေးလေးဆက်စားကျင့်သုံးဖို့ရာဟိုစိတ်အားပို့ပြီးတော့တက်လာတာပေါ့နော်သို့တော့ကိုကိုကိုလည်းပဲဂတိပေးဖို့လိုပါတယ်တတိယတိုင်းတတိယတိုင်းမိမိလည်းရောပေါ့ပေါ့တနာမနေဘူးဘယ်ချိန်ဘယ်ခါဘယ်နေရာမှာဖြစ်ဖြစ်မောဟနဲ့နေတယ်ဆိုတာကောင်းကိုမကောင်းတတိယနေတာဟာအကောင်းဆုံးပဲဆိုတာကိုသဘောပေါက်ပြီးတော့နေရာမရွေးအချိန်မရွေးအလုပ်မရွေးရသလောက်တတိကြောက်ဘူးဆိုတာနော်တရားတော်ဝန်ခံပါကြလို့အားထုတ်ကြတဲ့ဒကာဒကာမတွေတော်တော်ပဲမရပါနဲ့ရံကုန်ရောက်တဲ့ရောက်တိုင်းတွေ့ရတာဒါလည်းဝန်တာစရာတစ်ခုပဲအင်မတန်အလုပ်များတဲ့ဂျားတွေကရအောင်ချင်းယူပြီးတော့မနဲ့စောစောအရာထာမင်းနာတဲ့မင်းတက်တာတွေကိုလည်းပဲတတိနဲ့လှုပ်လှုပ်ပြီးတော့တချို့နိုင်ဘက်လောက်တရားထိုင်နေတဲ့အင်မတန်အလုပ်များကြတာဘူးနော်တချို့တိထက်ဖို့အချိန်ပေးနေတဲ့လူကြတော့တနာရီလောက်တရားထိုင်နေတဲ့ဘယ်လိုကြားရလဲအင်မတန်ဝန်တာစရာကောင်းတာပဲဒီကြားတော့မှတနေ့တားလုံးတွားရင်လိုင်းရင်လှုပ်ရင်ခိုင်းရင်တတိယတိုင်းတတိယတိုင်းရုံးမှဖြစ်ဖြစ်အိမ်မှဖြစ်ဖြစ်ကားစီတွားရင်ပဲဖြစ်ဖြစ်ယထာစီတွားရင်ပဲဖြစ်ဖြစ်တတိနဲ့တိပြီးတော့ရှုမှတ်ပြီးတော့တချို့နေကြတယ်ဆိုတာကိုတွေ့တဲ့ခါမှာပြန်ပြောပြကြလို့အင်တာဝန်တာအားရရှိပါတယ်။ဒါကြီးတယောက်ဆိုသူကမြို့ပယထာနဲ့ရုံးကိုသွားရတာလေ။အဲတော့ယထာပေါ်ရောက်တဲ့ဆိုတော့နဲ့သူနေရာလေးတနေရာယူပြီးတော့ထပ်ပြီးသူကသူတရားလေးမှတ်ပြီးတော့သွားတော့တာ။နောက်တခါကြီးတယောက်ကတော့သူကဆေးခန်းမှာဆေးတောက်ကူရတာ။သူအိမ်ကကားနဲ့မောင်းပြီးတော့သွားရင်ရပါလေတဲ့သူအိမ်မှာကားရှိပါတယ်။ဒါပေမဲ့အိမ်ကကားနဲ့မောင်းနေ လမ်းပေါ်မှာဂယုဆက်ရတာရှောင်းရတင်းရတွေများလွန်းလို့စိတ်ကတမာတိတိတ်မကောင်းဘူးတဲ့ဒါနဲ့သူကအစဉ်ပြေတဲ့ဘတ်စကားတစည်းနဲ့သူသွားမဲ့နေရာကဘတ်စကားကြီးကြီးမှန်လုံကားကြီးတွေနဲ့သွားလို့ရတယ်လို့ဆိုတာဟုတ်အဲ့ဒီကားနဲ့ပဲသူကသွားတယ်ကားပေါ်ရောက်တယ်ဆိုရင်သူ့နေရာမှာသူထိုင်ပြီးတရားရှိမှပြီးတော့သွားရတာပဲဆင်းရမဲ့နေရာကြမှာပဲဆင်းပြီးတော့သူအလုပ်ရှိတဲ့နေရာကိုလည်းပဲခြေလမ်းလေးတွေတီးပြီးတော့မှတ်ပြီးတော့သွားတယ်စေခံရောက်တဲ့ခါလည်းပဲလူနာတွေကိုကြည့်ရှုတာစမ်းတတ်တာပြောတာဆိုတာကိုတတ်နိုင်တဲ့လောက်တတိလေးနဲ့တိပြီးတော့တတိကပ်ပြီးတော့လုပ်ပါတယ်တဲ့အဲ့တော့လုပ်တယ်မလုပ်ဘူးဆိုတာလဲသူ့ကိုအကဲခတ်ကြည့်ရင်တော့တော်တော်လေးတိတာတယ်အဲ့လိုတနေ့တားလုံးရလောက်တတိကပ်ပြီးတော့နေတဲ့ဒီပါကြည်လင်အေးချမ်းတယ်ဘူးညာတဲ့သဘောလည်းရှိတယ်ဟုတ်အဲ့တော့မျက်နှာကိုကြည့်ရင်လည်းတိတာတယ်ပြောတာဆိုတာကိုကြည့်ရင်လည်းပဲတိတာပါလေတော်ဘုရားကိုကြည်ညိုလဲဆိုရင်မြတ်စွာဘုရားဒီစက္ကန့်ပိုင်းလေးတောင်မှချက်ချင်းတမဘဝင်စားပြတော့နေတယ်ဆိုတာကိုနီးယူပြီးတော့မိမိကိုယ်တိုင်ကတော့အဲ့လောက်မြင်မြန်ဆန်းဆန်းတမဘဝင်စားဖို့ဆိုတာမဖြစ်နိုင်ပါဘူးတို့တော့သတိပဋ္ဌာန်တရားလေးနဲ့တော့နေမယ်ဆိုရင်ဖြစ်နိုင်ပါတယ်တော်ဘုရားကိုကြည်ညိုရင်တရားနဲ့ပူဇော်မှဒီနေ့ဂျုံလုံးပြောမယ်လို့စိတ်ကူးပြီးတော့မှတ်ထားတာလေးရှိပါတယ်လောကကြီးမှာအပျော်ဆုံးသူဟာဘယ်သူလဲအဲ့လိုမေးကုန်မေးဘယ်လိုများဖြေကြမလဲအမြင့်မြင့်ဖြေလို့ရပါတယ်နော်ကိုယ်စိတ်ကူးနဲ့ကိုယ်မြင့်မြင့်ဖြေလို့ရတယ်အဲ့တော့ဒီပုံပုံပြောခြင်းနဲ့အပျော်ဆုံးသူဆိုတာဘယ်လိုလဲဆိုတော့ The happiest man is he who brings forth the highest and the best in him အပျော်ဆုံးလူဆိုတာကိုယ်မှာရှိတဲ့ကောင်းတဲ့အရေးချင်းတွေကိုအမြင့်မားဆုံးအကောင်းဆုံးဖြစ်အောင်ထုတ်ဖော်လိုက်တဲ့သူကအပျော်ဆုံးသူပဲတဲ့။အတိတ်ပဲမြို့မြောက်ကောက်လို့ရတယ်နော်။အဲ့တော့လူတွေမှာအရေးချင်းတွေအများကြီးရှိပါတယ်။ဆောင်းဝန်တွေအတွက်အလုပ်ကံတွေလုပ်နေတာလည်းပဲအရေးချင်းတစ်ခုပါပဲနော်။တခါကြီးဆိုရင်အင်ဂျင်နီယာတွေလုပ်တယ်၊အဆောက်အဦတွေဆောက်တယ်။ဒါကို့အတွက်ဆောင်းဝန်တွေအတွက်လည်းထောက်ပံ့ဖြစ်တယ်။အများနေထိုင်ဖို့အဆင်ပြေတဲ့အဆောက်အဦတခုလည်းပဲဖြစ်လာတဲ့အတွက်ကြောင့်တမျိုးတော့ဝန်တာစရာ၊ကျဉ်းတ်စရာပါပဲနော်။ဘာမှမလုပ်ဘဲနဲ့ထိုင်နေတဲ့လူကပြောတဲ့လူမဖြစ်နိုင်ဘူး။နော်။ဘာအလုံးမှမလုပ်ဘဲနဲ့ထိုင်စားတဲ့လူ၊သူ့ဟာသူမိဘကပစ္စည်းဥစ္စာတွေအများကြီးအမွေပေးခဲ့လို့တစ်ကက်လုံးထိုင်စားလို့မကုန်ဘူးဆိုအောင်တော့ဘာမှမလုပ်ဘဲနဲ့ထိုင်စားနေရင်တော့အပျော်ဆုံးလူမဖြစ်နိုင်ဘူး။နော်။လူဟာလောကကံရမှာဂျင်းတ်တာ။ကိုယ်မှရှိတဲ့အရေးချင်းတွေကိုထုတ်အောင်မှသုံးအောင်မှဒါမှဂျင်းတ်မှုရတာနော်။ဒီအချင်းကိုသုံးရင်းနဲ့ပဲဇာဝနေတို့လည်းထောက်ပံ့ဖြစ်တယ်။ဘဝကျင်လောကကိုလည်းပဲတနည်းအားဖြင့်အကျိုးပြုရတယ်။ဆရာဝန်ဆိုလည်းဒီလိုပဲသူရဲ့ဉာဏ်ပညာရည်ချင်းနဲ့စေပညာတွေအများကြီးသင်ပြီးတော့သူ့ဆောင်းဝင်နေရေးအတွက်လည်းပဲအလုပ်လုပ်ရင်းနဲ့ရှားတယ်လို့ယောဂဖြစ်နေလို့လည်းပဲတက်တာရချမ်းသာရရအောင်ယောဂပျောက်ကင်းအောင်ကုသပေးရတဲ့အတွက်ကြောင့်အများကျိုးကိုလည်းပဲဆောင်ရွက်ပြီးသားဖြစ်သွားပြန်တယ်နော်ထို့သူပဲကျောင်းဆရာတွေတက္ကသိုလ်ဆရာတွေလည်းဒီလိုပါပဲနော်ကိုယ့်ရည်ချင်းနဲ့ပညာတွေအများကြီးတက်အောင်သင်ရတယ်ပညာတက်လာတဲ့အခါမှာသူများကိုတခါပညာပေးရတယ်ကို့မှာလည်းပဲဆောင်းဝင်နေရေးအတွက်ထောက်ပံ့ဖြစ်ပြီးတော့အများလည်းပညာရတဲ့အတွက်ကြောင့်အများကျိုးလည်းဆောင်ရွက်ရလို့အင်တန်ကျိုးများပါလေအင်တန်ကောင်းပါလေနော်တခြားတခြားအလုပ်ကံတွေလည်းဒီလိုပါပဲသို့တော့ဒီအလုပ်တွေကတော့စာဝတ်နေရေးလောကီရေးကိစ္စတွေဖြစ်တဲ့အတွက်ကြောင့်လူမှရှိတဲ့အရေးချင်းတွေထဲမှာအကောင်းဆုံးအရေးချင်းလို့တော့ပြောလို့မရသေးဘူးနော်လူမှရှိတဲ့အကောင်းဆုံးအရေးချင်းဟာတဲ့တဲ့ပြောရင်တော့တရားပဲနော်တရားကိုသိနိုင်တဲ့အသိဉာဏ်အဲ့ဒါဟာလူမှရှိတဲ့အမြင့်မားဆုံးအမြင့်မြတ်ဆုံးအကောင်းဆုံးအရေးချင်းပဲဖြစ်တယ်နော်အဲ့တော့လောကီရေးကိစ္စတွေနဲ့ပတ်သက်ပြီးတော့လောကန်ဆောင်ရွက်ကြလို့အောင်မြင်နေရတဲ့လူတွေကြီးပွားနေကြတဲ့လူတွေအများကြီးရှိပါတယ်ဒီဒီကဒကာကြီးဆိုလည်းပဲကိုယ့်အလောက်ကန်နဲ့ကိုယ့်အတိုင်းတာနဲ့ကိုတော့အောင်မြင်တဲ့သူကြီးပွားတဲ့သူပါပဲနော်သို့တော့ဒီအောင်မြင်မှုကြီးပွားမှုဟာစိတ်ရဲ့ကြီးငြိမ်အေးချမ်းမှုအပြည့်အဝတော့မပေးနိုင်ဘူးနော်ကိုယ့်စိတ်ရဲ့မြင့်မြတ်မှုအပြည့်အဝတော့မပေးနိုင်ဘူးနည်းနည်းတော့ပေးနိုင်တယ်နော်ကိုကစေတနာမှန်မှန်လေးနဲ့ကောင်းကောင်းမွန်လေးဖြစ်တော့အောင်လုပ်ပေးလိုက်မယ်ဆိုရင်ကိုယ့်စိတ်ရဲ့မြင့်မြတ်မှုကိုနည်းနည်းတော့အထောက်အကူဖြစ်တယ်နော်။မဆရာဝန်ဆိုလည်းပဲလူနာယောဂပြောက်အောင်ဆိုတော့စေတနာလေးနဲ့မေတ္တာလေးနဲ့တေချာကုပေးလိုက်လို့ရှိရင်သူ့စိတ်ထားကလည်းပဲမေတ္တာကရုဏာပါတဲ့အတွက်ကြောင့်မြင့်မြတ်တဲ့သဘောရှိပါတယ်နော်။ကျောင်းဆရာဆရာမတွေဆိုလည်းဒီလိုပါပဲ။ဘောငါတပည့်လေးတွေတိပါစေတတ်ပါစေလေးမပါစေနော်။ပညာတတ်တွေဖြစ်ပြီးတော့ကြီးပွားပါစေအောင်မြင်ပါစေဆိုတဲ့မေတ္တာလေးနဲ့သင်ပေးလိုက်မယ်ဆိုရင်မြင့်မြတ်တဲ့စိတ်ဖြစ်ပါတယ်နော်။အရှာမပြောနဲ့အယောင်းဝယ်လေးလုတ်တဲ့လူတောင်းမှကိုပစ္စည်းလေးကိုကောင်းကောင်းမွန်မွန်လေးလုတ်ထားပြတော့ငါပစ္စည်းသုံးသွားရတူပါ အရှင်ပြေသွားပါစေအတုံးတက်ပါစေနော်ကိုကြစိတ်လည်းပဲတိတ်မများပဲနဲ့ထိုက်တန်တဲ့တန်မှုကိုပေးရပြီးတော့ပစ္စည်းကောင်းကောင်းသုံးရပါစေဒီလိုစေနာထားပြီးလုပ်လိုက်မယ်ဆိုရင်ဒါမြင့်မြတ်တဲ့စိတ်ဖြစ်သွားတာပဲနော်အဲ့တော့ဘယ်လိုအလုပ်မျိုးကိုပဲဖြစ်ဖြစ်ကိုကမြင့်မြတ်တဲ့သဘောထားနဲ့လုပ်သွားမယ်ဆိုရင်မြင့်မြတ်တဲ့စိတ်တည်းကဖြစ်လာတာပါပဲထောက်ပံ့ဖြစ်တာကြီးပါပဲနော်တော့လေလူမှာဒီစာဝနေရေးအတွက်လုံအောင်ကံယုံနေမကဘူးအပျော်ပါးနဲ့ပတ်သက်ပြီးတော့ခံစားယုံနေမကဘူးနော်လူမှာသဘာဝနှစ်ပိုင်းရှိတယ်တဲ့တဲ့ပြောရင်တော့ကိလေသာသဘာဝနဲ့လူသဘာဝဆိုတော့နှစ်ပိုင်းရှိပါတယ်ရုပ်ပြည့်ကိလေသာသဘာဝလို့ပြောလိုက်ရင်တော့ခန္ဓာတော်တော်ခက်သွားမှာပဲမတရားလောဘကြီးတာကိလေသာသဘာဝပဲနော်တော့စားခြင်းတောက်ခြင်းနဲ့လူခြင်းနဲ့တုံးခြင်းနဲ့ဒါလေးကိုတတိလေးနဲ့ညံလေးနဲ့ချင့်ချင်းပြီးတော့ထိမ့်သိမ့်လိုက်မယ်ဆိုရင်လူကျင်တာလည်းရမယ်ထိမ့်သိမ့်မှုလည်းရှိမှာနော်အဲ့ဒါဆိုရင်တော့လူသဘာဝဖြစ်လာပြီထိမ့်သိမ့်မှုမရှိရင်တော့ဒါတိရစ္ဆာန်အစ်စ်ပဲဖြစ်သွားမှာနော်အဲ့တော့ကိုကတခုခုကိုလူကျင်လို့ရှာဖွေရတဲ့ခါမှာကို့ဖို့သူ့ဖို့မျက်မျက်တက်တာထဲ့ပြီးတော့စဉ်းစားတတ်တဲ့ကိုချင်းစာတရားဟာလူသဘာဝအဲ့ဒီကိုချင်းစာတရားမပါဘဲနဲ့လောဘကြီးကြီးနဲ့ငါ့ဖို့ကြီးပဲရရင်ပြီးရောသူများဘလို့ပဲထိခတ်ထိခတ်အေးမကြီးဘူးနာရကိမဆိုင်ဘူးဆိုရင်လူခန္ဓာကိုပုံသဏ္ဍာန်အတွင်းရှိပေမဲ့လူလူစကားပြောပေမဲ့လူစိတ်မရှိဘူးလို့ပြောတော့မှာပဲနော်အဲ့တော့ကိုချင်းစာတရားဟာလူသဘာဝမြင့်မြတ်တဲ့သဘာဝဖြစ်တယ်နော်မေတ္တာကရုဏာဟာလူသဘာဝမြင့်မြတ်တဲ့သဘာဝဖြစ်တယ်ဒါနဲ့လူရဲ့ရည်ချင်းတစ်မျိုးလည်းဖြစ်တယ်နော်လူရဲ့ပင်ကိုစိတ်ဓာတ်တွေမှာပါဝင်ပြီးသားအဲ့တော့လူမှာကြည့်မယ်ဆိုရင်စန့်ကျင်ဘက်တွေအများကြီးတွဲနေတာနော်တကူကောင်းဆန်တဲ့စိတ်လည်းပဲလူမှရှိတာပဲနော်မထင်းသိရင်တကူကောင်းဆန်တာပဲနော်ဒါကူပဲဟိုမိဘဆရာသမားများတွင်တင်ဆုံးမမှုကိုနာခံပြီးတော့ကိုယ့်ဟာကိုယ်လည်းပဲကိုညာလေးနဲ့ချင့်ချင်တုံ့တက်ပြီးတော့ဩငါအကျိုးလဲရှိအောင်သူတစ်ပါးအကျိုးလဲရှိအောင်နော်ငါတကူကောင်းဆန်ဆန်ကြီးမလုပ်ပါဘူးမျက်မျက်တရလေးလှုပ်လိုက်မယ်ဆိုပြီးတော့ဆင်ကျင်လိုက်လို့ရှိရင်လူပိတတဲ့စိတ်ထားဖြစ်သွားပြီနော်မေတ္တာကရုဏာဆိုတာလည်းပဲဒီလိုပဲလူသဘာဝပဲနော်ကိုယ့်ချင်းအင်းတော်ဝန်တာတဲ့တိတ်တဘောကြရတယ်နော်မေတ္တာဆိုတာလူတိုင်းလိုအပ်တဲ့အရာပဲဘလောက်ပဲအသက်ကြီးသွားကြီးသွားမေတ္တာမလိုတော့ဘူးဆိုတဲ့သူကမရှိဘူးအဲ့တော့ကိုယ့်ကိုတန့်ရှင်းရှင်စင်ကြယ်တဲ့မေတ္တာနဲ့ပြောဆိုဆက်ဆံတာကိုလိုချင်တယ်လို့သူတစ်ပါးကိုပြောတဲ့ခါမှလည်းပဲတန့်တန့်ရှင်းရှင်းစင်စင်ကြယ်ကြယ်မေတ္တာလေးနဲ့ပြောမယ်နော်စိတ်ချမ်းသာအောင်ပြောမယ်သူ့စိတ်ထိခဲ့တော့မပြောဘူးသူ့အကျိုးရှိအောင်ပြောမယ်ကျိုးစီးပွားထိခဲ့အောင်မပြောဘူးဒီလိုသဘောထားလေးထားလိုက်တယ်ဆိုရင်ကိုပဲအင်းတန်မြင့်မြတ်တဲ့စိတ်ထားတွေဖြစ်လာပြီ။ဒါလည်းလူသဘာဝပဲ။လူအရေးချင်းပဲ။ထို့တူပဲသတိတမာတိဆိုတာလည်းပဲလူသဘာဝပဲ။လူတွေမှာပင်ကိုယ်ကရှိပြီးသားပဲ။လက်ကျင့်ပြုစုပြုထောင်ပေးလို့ရှိရင်ပို့ပြီးတော့အားကောင်းလာနိုင်တာပဲ။ဒါသတိတမာတိပို့ပြီးတော့အားကောင်းလာလေလေစိတ်ထားအကြည်လင်အေးချမ်းလာလေလေအသိဉာဏ်ပို့ပြီးတော့ရှင်းလာလေလေဒီအသိဉာဏ်ပို့ရှင်းလေလေဘယ်ဟာကောင်းတယ်ဘယ်ဟာမကောင်းဘူးဆိုတာပို့ပြီးတော့သိလေလေဒီလိုဖြစ်လာတာနော်။ကိုယ်ပဲဉာဏ်နဲ့သိလာတာပဲ။တော်ဒီတရားဟာအဲ့ဒါအားရစရာမတန်ကောင်းတာနော်ဒီပုံပုံတို့လည်းငငယ်လုံးကဘာမှမသိပါဘူးမိဘအတိုင်းဝိုင်းကလည်းဘာသာရေးနဲ့ပတ်သက်ပြီးတော့ဘာမှတိတိကျကျတွင်တင်ဆုံးမမှုမရှိခဲ့ဘူးတို့ကိုယ်တိုင်လည်းမသိပါဘူးအပေါ်ရန်လောက်သိတာပါဒါပေမဲ့ဒီလိုတဖြည်းဖြည်းကြီးလာရင်ကနေစာပေပရိယတိတွေနည်းနည်းပါးဖတ်ရှုရင်တရားဘက်ကိုနည်းနည်းလေးဝါနာပါလာတဲ့အခါကျတော့ကိုယ်လုံနိုင်တဲ့လောက်နည်းနည်းနည်းနည်းပဲလုပ်တာနော်ဒီနေ့ကို10မိနစ်15မိနစ်မိနစ်20ဒီလိုနည်းနည်းလေးလှုပ်ကြည့်ရင်လည်းပဲစိတ်ကတမျိုးကြည်လင်အေးချမ်းလာတယ်နော်အရင်လိုအပျော်ပါလည်းတိတ်မမက်တော့ဘူးမကောင်းမှုအကုသို့ပဲလည်းပဲလှုပ်ချင်စိတ်ကတဖြည်းဖြည်းဖြည်းဖြည်းနည်းသွားတယ်ပါသွားတယ်စိတ်ကြည်လင်အေးချမ်းလာတယ်ပို့ပြီးတော့နည်းနည်းလာတယ်ကိုသိချင်လာတယ်ပို့ပြီးတော့နည်းနည်းလာတယ်ကိုသိရလေလေစိတ်ထဲမှာပျော်လေလေဖြစ်လာတယ်နော်ဒီလိုတော့ပဲအဲ့ဒီတုန်းကတော့အနိစ္စဒုက္ခအနတ္တဆိုတာလည်းမသိပါဘူးယုတ်တရားနန္တရားဆိုတာလည်းပဲမသိဘူးပဋိစ္စသမုပ္ပါဒ်တို့ပဋ္ဌာန်းဒေသာတော်လို့ဆိုတာကတော့ကြားတော့မကြားဘူးသေးတဲ့ရွယ်ပါနော်အမှန်တန်ငယ်သေးတဲ့ရွယ်ဒါပေမဲ့ကိုယ့်ဟာကိုယ်တက်နေတဲ့လောက်အချိန်ပေးပြီးတော့ခဏလေးဖြည်းဖြည်းထိုင်ပြီးတော့အသက်ရှူတာလေးကိုသတိကပြီးတော့တေချာအာရပါရအသက်ရှူသတိကဝင်လာတာအကုန်လုံးအစအဆုံးသိတယ်ထွက်သွားတာအကုန်လုံးအစအဆုံးသိတယ်ဒီလိုသိတာလေးတစ်ခုကိုပဲလုပ်နေတာနော်ထွက်သိဝင်သိပါပဲတကယ်တော့နော်ထွက်လေအစအဆုံးသိတယ်ဝင်လေအစအဆုံးသိတယ်အဲ့ဒီတိတာတစ်ခုကိုတေချာစူးစစိုက်လုပ်ကြည့်တဲ့အခါမှာကိုပဲစိတ်ကတော်တော်တည်ငြိမ်အေးချမ်းလာတာကိုကိုယ့်ကိုခံစားရတယ်နော် ကိုယ့်ကိုခံစားရတော့ဒီတည်ငြိမ်အေးချမ်းမှုကိုသိတဲ့ဘောကြတာနော်ဒီတည်ငြိမ်အေးချမ်းမှုတည်းမှာမြင့်မြတ်မှုသဘောဆိုတာလဲပါနေတယ်ဆိုတာတွေ့ရတယ်အပျော်ပါးတွေခံစားပြီးတော့ပျော်တဲ့သဘောတည်းမှာမြင့်မြတ်တဲ့သဘောမပါဘူးပျော်တော့ပျော်တယ်ဒါပေမဲ့အပျော်ပါးခံစားတာမဟုတ်ပဲနဲ့ဒီကိုယ်ခန္ဓာမှာဖြစ်နေတဲ့ထွက်လေဝင်လေလေးကိုပဲကိုယ်တတိလေးနဲ့ကိုယ့်အကူကပ်ပြီးတော့တိပြီးတော့နေရတဲ့အချိန်မှာဘာမှမတွေးဘဲနဲ့နေရတဲ့အချိန်မှာကြည်လင်အေးချမ်းပြီးတော့တန့်ရှင်းပြီးတော့မြင့်မြတ်နေတယ်ဆိုတာကိုတွေ့ရတယ်အဲ့လိုတန့်ရှင်းနေတာမြင့်မြတ်နေတာကိုလည်းပဲအင်ပလန်သဘောကျနော်အဲ့တော့ဘယ်လိုတွေးမိလဲဆိုတော့ဟောတရားထုတ်တယ်ဆိုတာဟာလူသဘာဝပဲလူမှာအေးချမ်းမှုကိုနှစ်သက်တဲ့သဘာဝလည်းပဲရှိတယ်ဆိုတာကိုတွေ့ရတယ်နော်အပြောပါကိုနှစ်သက်တဲ့စိတ်လည်းရှိတယ်လို့အေးချမ်းမှုတည်ငြိမ်မှုလည်းပဲနှစ်သက်တဲ့စိတ်ရှိတယ်နော်မြင့်မြတ်တဲ့စိတ်ထားလေးနှစ်တဲ့အသိဉာဏ်တွေကိုလည်းပဲနှစ်သက်တဲ့စိတ်ကလူမှရှိတယ်ဓာတုတဘာဝပဲနော်ဆိုအဲ့လိုကိုယ်တဘာဝထဲမှာရှိနေတဲ့အကောင်းဆုံးအရာတွေကိုအတတ်နေဆုံးထွက်ပေါ်လာအောင်ကိုယ့်ဟာကိုကျင့်ကြံအားထုတ်ရတာစိတ်ကျဉ်းနှံ့မှုအရာဆုံးပဲနော်ဆိုအဲ့လိုတရားအားထုတ်လို့တည်ငြိမ်မှုအေးချမ်းမှုရလေလေအသိဉာဏ်လေးနည်းနည်းလာလေလေပျော်လေလေဖြစ်လာတာပဲနော်ဘာဖြစ်လို့ဆိုတော့ तू ကအကောင်းဆုံးပဲကိုအကောင်းဆုံးဖြစ်တဲ့တရားကိုအစင့်အမြင့်ဆုံးဖြစ်အောင်အားထုတ်နိုင်လေလေပို့ပြီးတော့ပျော်လေလေဖြစ်မှာပဲ When you are peaceful happy joyous နော် peaceful ဆိုတာငြိမ်းချမ်းတာနော်ဒီစကားလုံးလေးကိုကြားရတာကိုကအမှန်တန်အေးချမ်းပါတယ်နော်ဒီဖုံဖုံခန့်ငယ်ငယ်တုန်းကနေတဲ့အဲ့ဒီဓမ္မထမ်းကျောင်းလေးငငယ်လေးပါဆယ်ပေပတ်လေလောက်ရှိတယ်။အဲ့ဒီကျောင်းလေးမှာထိုင်နေကြနေရာနဲ့မျက်နှာရှင်းဆိုင်တက်တက်မှာနိုင်ရမှာ peace ဆိုပြီးတော့ရေးထားတာနော်။အင်္ဂလိပ်လို peace လို့ရေးထားပြီးတော့ပါဠိလိုကြတော့ country လို့ရေးထားလိုက်ကြ။ဟမ်။တရဲ့နငရဲ့တောက်ဝံဘူးရဲ့ဆင့်ပြီးတော့လုံးကြီးတင်တင်ထားတာနော်။ country country ဆိုတာငင်းချမ်းခြင်းလို့အဓိပ္ပာယ်ပေါက်တယ်နော်။အဲ့တော့နိဗ္ဗာန်ချမ်းသာကိုလည်းပဲတန်တိဒုက္ခလို့ဒီလိုပြောကြတယ်နော်ငြိမ်းချမ်းခြင်းချမ်းသာလို့ဒီလိုပြောတာနော်အဲ့တော့ဒီစာလုံးလေးကိုပုံမှန်ရေးထားတာတခြားမဟုတ်ဘူးဒီတန်တိဆိုတဲ့စကားလုံးလေးကိုမြင်လိုက်လို့ဒီစကားလုံးလေးရဲ့အဓိပ္ပာယ်ကိုအာယုံပြုမိလိုက်တဲ့ဆိုရင်ကိုပဲစိတ်ကချက်ချင်းနည်းနည်းတော့ငြိမ်းချမ်းသွားတယ်နော်ကိုယ့်ကိုယ်ကိုပြန်တတိပေးတယ်လို့ပဲနော်ဒါကြောင့်တရားတော်များဆိုတာနော်ဟိုတကယ်တိတိရောက်ကျင့်ကြံအားထုတ်ရင်တော့အင်မတန်ငြိမ်းချမ်းမှာအေကံပဲနော်ဒါပေမဲ့အဲ့ဒီတန်တီးဆိုတဲ့စကားလုံးလေးကိုမြင်ရရင်ကိုယ်စိတ်နဲ့ဖတ်လိုက်တာပေါ့နော်စိတ်နဲ့ဖတ်လိုက်ရရင်တို့မဟုတ်တရားတော်ကပြောလို့နားမှာကြားလိုက်ရရင်လည်းပဲကြားရရုံနဲ့ငြင်းချမ်းတယ်နော်ဘလောက်ကောင်းလဲဆိုတော့အဲ့ဒါစဉ်းစားကြည့်ပေါ့ရနော်အဲကြောင့်တုဒ္ဒဝဒေနပိဟိဥပတ္တမေစိတ်တံပတိတတိလို့ပြောထားတာရှိတယ်နော်ဒီငြင်းချမ်းမှုဆိုတဲ့ဥပတ္တမဆိုတာလည်းငြင်းအေးခြင်းကိုပြောတာပဲနော်ကိလေသာတွေငြင်းအေးသွားတာကိုပြောတာနိဗ္ဗာန်ကိုပြောတာပဲတူတူပဲတန်တိနဲ့ဥပဒမနဲ့ဟာသဘောတဘာဝချင်းဟာတူတူပဲနော်အဲ့တော့အဲ့ဒီငြင်းချမ်းခြင်းဆိုတာကိုတဲ့ကြားယုံမြတ်နဲ့စိတ်ကကြည်လင်ပါတယ်နော်ပฏิတတိဆိုတာကြည်လင်သွားတာကိုပြောတာနော်အဲ့တော့ကိုယ်စိတ်ထဲမှာကြည်လင်မှုအေးချမ်းမှုရှိနေမယ်ပျော်ရွှင်မှုလည်းရှိနေမယ်နော်ရှင်လန်းမှုရှိနေမယ် and doing what you love to do ကိုယ်နှစ်သက်တာတန်ဖိုးထားတာချစ်တာကိုလုပ်နေရမယ်ဆိုရင်တဲ့ you are successful တင်ဟာအောင်မြင်တဲ့သူဖြစ်တယ်အဲ့တော့အောင်မြင်မှုကိုဘာနဲ့တိုင်းတာမလဲညာတော့အဖြစ်တော့ပစ္စည်းဘလောက်များများရှာနေတယ်လဲယာတုဘလောက်ကြီးတယ်လဲဒါနဲ့ပဲတိုင်းတာကြတာနော်အဲ့တော့ပစ္စည်းမရှာနေတော့တဲ့ခါဘယ်နဲ့နေမလဲယာတုမရှိတော့တဲ့ခါဘယ်နဲ့နေမလဲကို့ဘဝကိုအောင်မြင်တဲ့သူလို့စိတ်ထဲမှာတကယ်ပြီးပြီးဟောခံစားလို့ရနိုင်အောင်မလားဘလို့မှမရနိုင်တော့ဘူးเนาะအဲ့တော့ငကိုတဲကပစ္စည်းကိုအထင်ကြီးလုံးတဲ့သူယာတုကိုအထင်ကြီးလုံးတဲ့သူပါဒီပစ္စည်းကြောင့်ယာတုကြောင့်သူ့မှာမန္တိမာနတွေဖြစ်ပြီးတော့သူ့ကိုယ်သူငါတည်းဟုတ်ပါလားဆိုပြီးတော့အထင်ကြီးနေမယ်ဘဝင်မြင့်နေမယ်เนาะသူတော်ကောင်မှမောက်မောက်မှတင်စည်းတဲ့သဘောထားမျိုးနဲ့ပြောဆိုဆက်ဆံနေမယ်အဲ့ဒီအချိန်မှလည်းပဲသူကတကယ်တော့စိတ်ချမ်းသာမှုရမယ်သူမဟုတ်ဘူးเนาะပစ္စည်းကြောင့်မာနဖြစ်တယ်ယာတုကြောင့်မာနဖြစ်တယ်မာနဖြစ်နေရင်အင်တန်ပူလောင်ဆင်းရဲတယ်နော်ချမ်းသာနိုင်ဘူးနော်ဒီနေ့လောကဓာတ်တရားဆိုတာပြောလို့ရတာမဟုတ်ဘူးနော်ဒီနေ့အဲ့ဒီပစ္စည်းဥစ္စာတွေဆုံးမသွားတဲ့ခါမှာဒီနေ့အဲ့ဒီယာတုကနေအနာယူရလိုက်ရတဲ့အခါမျိုးပဲဆိုပါဦးတော့နော်သူဘယ်လိုနေမလဲနော်အဲ့တော့တိတဲ့ဒီချက်မှာအများကြီးရှိပါတယ်ဒကာကြီးတို့ဒကာမလို့ထင်ပါလားပဲကိုယ်နဲ့တိတဲ့မိတ်ဆွေတွေဆွေမျိုးတွေထင်ပါလဲ ကြည့်မယ်ဆိုရင်ရှားကြည့်မယ်ဆိုရင်တွေ့နိုင်ပါတယ်နော်အရင်တော့ကအင်မတန်ယာတူးကြီးလို့ကိုယ့်ကိုယ်ကိုအင်မတန်ဟိုအစွမ်းစားရှိတဲ့လူဆိုပြီးတော့အဟံကြီးကြီးမန်ကြီးကြီးနဲ့တော်တတ်တိကောင်းတယ်လို့ထင်ရတဲ့လူတချို့ဟာနော်အလုံးလုံးမဆိုလိုပါဘူးလူတချို့ဟာနော်ယာတူးမရှိရတဲ့ခါမှာအင်မတန်အားငယ်ပြီးတော့အများကြီးစိတ်ဆင်းရဲသွားတာတွေ့ရတယ်နော်စိတ်ဓာတ်ကျသွားတဲ့ depression ဖြစ်တယ်နော်ဒီစိတ်ဓာတ်ကျပြီးတော့ depression ဆိုတဲ့ယောဂါတွေပါတွေဖြစ်လာတဲ့အတွက်ကြောင့်ကျန်းမာရေးတွေပါတွေပါထိခိုက်ကုန်တာတွေအများကြီးတွေ့ရပါတယ်နော်အဲ့တော့အဲ့ဒီလူဟာပစ္စည်းကြောင့်မောက်မာတဲ့သူဟာပစ္စည်းရှိတော့မှလည်းပဲမချမ်းသာဘူးလို့ယာတုကြောင့်ယာတုကြောင့်မောက်မာတဲ့သူဟာယာတုရှိတော့မှလည်းပဲသူမချမ်းသာတယ်လို့အဲ့ဒီပစ္စည်းနဲ့ယာတုမရှိတဲ့ခါမှလည်းပဲသူအင်မတန်ဆင်းရဲရပါတယ်နော်ရှိနေတော့မှတောင်းမှအချင်းချင်းမှာများဒီပစ္စည်းတွေဒီယာတုတွေငါဆုံးရှုံးသွားလို့ရှိရင်ဘယ်လိုများနေမလဲလို့တွေးကြည့်ရင်တွေးရမှာမဟုတ်တော့ဘူးနော်အဲတော့တချို့ကတော့စိတ်ချရအောင်ဆိုပြီးတော့များများရအောင်ရှာကြတာပဲအဲတော့ဘာဖြစ်ဖြစ်နော်ပစ္စည်းဥစ္စာဆိုတာစိတ်ရဲ့ကြည်လင်အေးချမ်းမှုကိုအပြည့်ဝပဲနည်းနည်းမှမပေးနိုင်ပါဘူးသောဝင်ရေးအတွက်မလုံမဖြစ်လို့မရှာမဖြစ်လို့ရှာရတယ်။နောင်ရေးအတွက်ဆိုပြီးတော့အမျော်မြင်နဲ့စူးစောင်းရတယ်။ဒါတွေကတော့အလုံးလှုပ်သိမ့်လှုပ်ထိုက်တဲ့ကိစ္စပါပဲ။ခန္ဓာရှိလို့ခန္ဓာဝင်ကိုထမ်းနေရတာပါ။နော်။သို့တော့စိတ်တကယ်အေးချမ်းမှုရဖို့ကတော့သူတို့အားကိုလို့တော့မဖြစ်ဘူး။ပစ္စည်းဥစ္စာဆိုတာသောဝင်ရေးမြတ်ပဲ။ဒီခန္ဓာတည်တံ့ရုံမြတ်ပဲ။စိတ်အေးချမ်းမှုအတွက်ကတော့ဝိပဿနာတရားကိုတကယ်ကြီးရောက်အားထုတ်မှပဲဖြစ်မှာ။အဲ့တော့ကို့မှာစိတ်မှငြင်းချမ်းမှုလည်းရှိနေတယ်၊ရွှင်မှုလည်းရှိတယ်၊ရှင်လန်းမှုလည်းရှိတယ်။ကိုအင်မတန်နှစ်သက်မြတ်နိုးတဲ့တရားဘာဝနာအလုပ်ကိုအားထုတ်ပြီးတော့လည်းနေရတယ်ဆိုရင်တင်ဟာအောင်မြင်တဲ့သူဖြစ်ပါတယ်။နော်။တခြားစာဝတ်နေရတော့အသင့်အသင့်ရှိရင်လုံလောက်ပါပဲ။ There is no true success without peace of mind. နော်။စိတ်ရဲ့ငြင်းချမ်းမှုမရှိဘဲနဲ့စိတ်မှန်တဲ့အောင်မြင်မှုဆိုတာမရှိပါဘူး။ဒါတော့ဒါဝတိချရှင်းရှင်းလင်းလင်းသဘောပေါက်စေချင်တာနော်စိတ်ရဲ့ငြိမ်းချမ်းမှုမရှိဘဲနဲ့စိတ်မှန်တဲ့အောင်မြင်မှုဆိုတာမရှိပါဘူးနော် True success လို့သုံးထားတယ်နော်အဲ့ဒါအသိအရေးကြီးတယ်နော် Yoyo success လို့မသုံးဘူး Yoyo success လို့သုံးရင်တော့အောင်မြင်မှုလို့တာမအဖြစ်ပြောမှာနော်အခုတော့စိတ်မှန်တဲ့မှန်ကန်တဲ့အောင်မြင်မှုလို့ဒီလိုထည့်အတွက်ကြောင့်နော်တချို့ကတော့ပြောမှာငါပညာရည်သင်ရတာဘွဲလုံးနေတော့အများကြီးရပြီငါပါရဂူဘွဲတွေရပြီငါအလုပ်လုပ်နေတဲ့ယာတုတွေကဘလောက်ကြီးပါလဲနော်ငါမှတလားတလားဝင်ဝင်ဝင်တွေကတိမ်ပေါင်းဘလောက်ဝင်ဝင်ရှိနေပါလဲငါအင်မတန်အောင်မြင်တဲ့လူပဲငါမှအိမ်ရှိတယ်ကားရှိတယ်နော်ဒီလိုတိုင်းတာပါပဲနော်ဒါဟုတ်တော့ဟုတ်ပါတယ်နော်လောကီအမြင်နဲ့ကြည့်မယ်ဆိုရင်တော့ဒါအောင်မြင်မှုတစ်ခုပါပဲဒါပေမဲ့ဉာဏ်ကြီးကြီးနဲ့လောကုတ္တရာအမြင်နဲ့ကြည့်မယ်ဆိုရင်တော့ဒါဟာစိတ်မှန်တဲ့အောင်မြင်မှုမဟုတ်ပါဘူးစိတ်မချရဘူးနော် A successful man possesses great spiritual understanding spiritual ဆိုတာနန္တရားနဲ့ပတ်သက်တဲ့အရာကိုပြောတာနော်တကယ်ပြောရင်တော့တရားပါပဲနော်ဒါမြင့်မြတ်တဲ့လေးနက်တဲ့မှန်ကန်တဲ့တရားအဲ့ဒါ spiritual လို့ခေါ်တာပဲနော်အဲ့တော့အဲ့ဒီတရားကိုသိတာကို understanding လို့ခေါ်တာနော်အဲ့တော့ spiritual understanding ဆိုတာလေးနက်တဲ့မြင့်မြတ်တဲ့မှန်ကန်တဲ့တရားနော် great လို့တောင်ထည့်တယ် great ဆိုတာကြီးကျယ်သောမြင့်မြတ်တော်လို့အဓိပ္ပာယ်ရှိတယ်နော်အဲ့တော့ဝိပဿနာဉာဏ်မဉာဏ်ဖွင့်ဉာဏ်ဆိုတာအင်မတန်ကြီးကျယ်တဲ့အင်မတန်လေးနက်တဲ့အင်မတန်မြင့်မြတ်ပါတယ်လောကီအသိဉာဏ်ဘဟုတတွေလောကီပညာအတွေးခေါ်တဲ့ philosophy တွေကဘလောက်ပဲနည်းနည်းနဲ့ပြောပြောနော်ဝိပဿနာဉာဏ်အရာမှာပထမဉာဏ်ဖြစ်တဲ့နာမရူပပြိစေတဉာဏ်ကိုတောင်းမှလေးနက်မှုမြင့်မြတ်မှုမှာဘယ်လိုမှမမီဘူးဘယ်လိုမှတိုင်းတလို့မရအောင်နော်လောကီအတွေ့အကြုံဆိုတာအတွေ့တသက်ပဲများပါတယ်စကားလုံးတွေနဲ့ပဲဘလုတ်တွေရှုပ်ပြီးတော့အချိန်တွေကုန်သွားတယ်အဲ့ဒီလောကီအတွေ့အခေါ်တွေကိုဘလောက်ပဲဖတ်ဖတ်တကယ်စိတ်ရဲ့အေးချမ်းမှုကိုမရနိုင်ဘူးတကယ်အမှန်ကိုမသိနိုင်ဘူးတကယ်လေးနက်တဲ့သူမဖြစ်နိုင်ဘူးတကယ်မြင့်မြတ်တဲ့သူမဖြစ်နိုင်ဘူးနော်အဲ့ဒီအတွေ့အခေါ်ယူဆတဲ့အမြင်မြင်ပฏิဝက္ခဖြစ်တော့ပဲတောင်းတောက်ဟိုစစ်ဖြစ်တဲ့စင်တောင်တောင်းရောက်သွားကြတာတွေကိုအများကြီးတွေ့ရပါတယ်နော်အဲ့တော့လောကီညာဟာလေးနက်တဲ့မြင့်မြတ်တဲ့ညာလို့မပြောနိုင်ဘူးနော်သူ့ညာနဲ့သူတို့တချို့အတွေကအတုံးလို့တော့ဖြစ်ပါတယ်အတုံးပြည့်ုံလောက်ပါပဲရှိပါတယ်နော်အဲ့တော့ A successful man နော်အောင်မြင်တဲ့သူဟာတဲ့နော် possesses great spiritual understanding မြင့်မြတ်တဲ့လေးနက်တဲ့ကြီးမားတဲ့အသိဉာဏ်ရှိတယ်။အဲ့တော့ဒီလေးနက်တဲ့မြင့်မြတ်တဲ့ အသိဉာဏ်မရှိဘဲနဲ့အောင်မြင်တဲ့သူမဖြစ်နိုင်ဘူးလို့ဆိုလိုတာပဲနော်အဲ့တော့အသိဉာဏ်ပို့ပြော့လေးနဲ့လေးလေးပို့ပြော့မြင့်မြတ်လေးလေးပို့ပြော့အောင်မြင်လေးလို့ပြောလို့ရတယ်ပို့ပြော့လည်းစိတ်ချမ်းသာလေးလေးဘဝကလည်းပဲကျဉ်းတတ်မှုပိုရလေးလေးဖြစ်နေတယ်နော်အဲ့ဒီအတွင်းမှာအဲ့ဒီအသိဉာဏ်ရှိမှသာစိတ်ဓာတ်ခိုင်မာတဲ့သူရင့်ကျက်တဲ့သူဖြစ်နိုင်တယ်အဲ့ဒီအတွင်းမှာအသိဉာဏ်ရှိတဲ့သူဟာသူကုသိုလ်ကံအကျိုးပေးကြောင်းပစ္စည်းဥစ္စာတွေရှိခြင်းလည်းရှိမှာနော်ရှိလည်းပဲဒီပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့သူမှမမနာကြီးကြီးကြီးမဖြစ်ဘူးအသိဉာဏ်မရှိတဲ့လူဟာပစ္စည်းလေးနည်းနည်းရှိလာတာနဲ့မနာကြီးလာတယ်နော်ထို့တူပဲသူဘဝပဲအခြေအနေရသူအလောက်ကံမှာသူယာဓုကြီးတဲ့လူဖြစ်ခြင်းနဲ့ဖြစ်မယ်နော်ဒါပေမဲ့အသိဉာဏ်ရှိတဲ့အတွက်ကြောင့်ဒီယာဓုကိုမှီပြီးတော့မောက်မာတဲ့စိတ်မာနစိတ်မဖြစ်ဘူးຢາດູຫມີປີ້ລະຕູລະບາກໍອະນັນຈင့်ດາລະດຸກຂະປີ້ດາລະດູບໍ່ເຫຼົ່າບູເນາະດີຢາດູໂອອຈານປີ້ປີ້ລະແກ່ຕັດແນນດລາອະມຍາອຈູຊິອອງເນາະເຫຼົ່າໄປມາແຫຼະເນາະອັນລະຍານຊິແດລູຫາປິສີຊິໄປແມ່ແລ້ວແດີປິສີຈອງກ້າວນາໂອເບດູເສັດເຫຼົ່າແດເນາະປູປີ້ລະກ້າວນາໂອເຫຼົ່າໄດ້ເນາະຍານຊິແດລູພຸຊິອະຍານຊິແດລູຫາຢາດູຊິຫຍັງດີຢາດູໂອຫມີປີ້ລະກ້າວນາດີໂອອະມຍາອີ່ດູເຫຼົ່າໄດ້ເນາະອະມຍາຈູໂອອະມຍາອີ່ສອງແຍ່ໄດ້ເນາະເອີ້ລະບໍ່ເຫມົາແປແນ່ဒိဋ္ဌိနဲ့မြင့်မြတ်တဲ့အသိဉာဏ်နဲ့စိတ်ထားမရှိတဲ့သူဟာပစ္စည်းရှိလေလေအကုသိုလ်များလေလေဖြစ်လာတာပဲ။နော်။ယာတုကြီးလေလေမကောင်းမှုကိုပို့ပြီးတော့လှုပ်လေလေဖြစ်လာတာပဲ။နော်။မတရားတာတွေပို့ပြီးလှုပ်လေလေဖြစ်လာတာပဲ။အဲ့တော့သူ့အတွက်ကမကောင်းမှုအကုသိုလ်ကိုလှုပ်ထားတဲ့ကြောင့်စိတ်မှကြည်လင်မှုအေးချမ်းမှုဆိုတော့မဖြစ်နိုင်ဘူး။ကုတ်ကုတ်ဆာနောင်တဆိုတာဖြစ်ကိုဖြစ်ရတယ်နော်။အဲ့တော့တချို့လူတွေအတက်နည်းနည်းအရွယ်ကောင်းတုံးဆိုပါတော့ဗောလေနော်ယာတူကြီးတို့မှမတင်တော်တာတွေအများကြီးလုတ်ခဲ့ပြီးတော့တော့အတက်ကြီးတဲ့ခါကျမှနောင်တအကြီးကျယ်ရပြီးတော့ပူတော်နေကြတာတွေလည်းပဲတွေ့ရတယ်နော်ဒကာကြီးတယောက်ဆိုလာမေးတယ်ရှင်ဗျားတဲ့ဒီလိုလောက်ထားတဲ့အကုသိုလ်တွေပျောက်သွားအောင်ဘယ်လိုလုပ်ရမလဲတဲ့အခုမှ तू ကစဉ်းစားတတ်လာလို့ကြောက်တတ်လာပြီနော်ကြောက်တတ်လာတော့ तू မေးတယ်ပျောက်သွားအောင်ဘယ်လိုလုပ်ရမလဲအဲ့တော့အမှန်တိုင်းမဲ့သူ့ကိုပြောရတယ်ဒကာကြီးပြုထားတဲ့အကုသိုလ်ကတော့အကျိုးပေးချိန်တိုင်းပေးဦးမှာပဲနော်ပျောက်သွားအောင်တော့တခြားနည်းနဲ့လုပ်လို့မရဘူးရတဲ့နည်းတော့ဒီနည်းပဲရှိတယ်အ ਨੇ ဆုံးတောတာပတိမဲ့ရမယ်ဆိုရင်တော့အပယ်လေးပါးလောက်တဲ့အကုသိုလ်ကတော့အကျိုးမပေးတော့ပါဘူးနော်ဒါပေမဲ့ဟိုဘဝဖြစ်လာရင်တော့အကုသိုလ်အကျိုးပေးခွင့်ကရှိနေသေးတာပဲနော်မြတ်စွာဘုရားတောင်းမှခាយကဒုက္ခတော့ခံရသေးတာနော်စိတ်ဆင်းရဲမှုတော့မရှိပေမဲ့ကိုယ်ဆင်းရဲမှုတော့ဖြစ်သေးတယ်အကုသိုလ်ကတော့အကျိုးပေးသေးတာပဲနော်အဲ့တော့အပယ်လေးပါးလားလောက်တဲ့အကုသိုလ်ကိုတော့သောတာပတိမေလောက်နဲ့ပဲသာနိုင်ပါပြီလို့အဲ့တော့ကိုပြုတ်ခဲ့တဲ့အကုသိုလ်ကိုဟိုနောင်တရလို့တကယ်ကောင်းတာလုပ်ချင်တယ်ဆိုရင်တော့တရားကိုတကယ်ထိထိရောက်ဖြစ်အောင်အားထုတ်ပါတော့ရှားနေမရှိဘူးနော် When you have attained peace of mind your mind will automatically rejectEvery thought and every mental reaction which is not beneficial to your welfare. ဒီစကားလေးကရိုးရိုးလေးနဲ့အင်မတန်နည်းနည်းတယ်အင်မတန်တင်းမွေ့တယ်နော်။တင့်မှာစိတ်ရဲ့ငြိမ်းချမ်းမှုရပြီဆိုရင်တဲ့နော်။ဒီစိတ်ရဲ့ငြိမ်းချမ်းမှုလည်းတခြားနည်းနဲ့မရဘူးနော်။အပျော်ပါနဲ့ပဲလုံနည်းနဲ့မှမရနိုင်ဘူး။ဒီဝိပဿနာတရားနဲ့မှပဲရနိုင်တာနော်။အဲ့တော့တင့်မှာစိတ်ရဲ့ငြိမ်းချမ်းမှုကိုရပြီဆိုရင်တဲ့။တင့်စိတ်ကအလိုလျောက်ပဲမတင့်တော်တဲ့အတွေ့နော်မတင့်တော်တဲ့စိတ်ကူးတွေကိုသူ့ဟာသူပယ်လိုက်လိမ့်မယ်တဲ့နော်အဲ့တော့တတိထားပြီးတော့ကိုယ့်ဟာကိုကြည့်ပါတရားထုတ်နေလို့ဆိုရင်ဒါကိုယ်တိုင်သိနေတဲ့ကိစ္စပါနော်တရားထုတ်လို့စိတ်ကြည်လင်အေးချမ်းမှုတော်တော်လေးရှိလာတဲ့ခါမှာဒီစိတ်ကြည်လင်အေးချမ်းမှုလေးကိုအပြည့်မခံခြင်းဘူးအပြည့်မခံခြင်းဘူးနော်အကြောင်းတစ်ခုခုကြောင့်တတိမေ့လျော့လို့နော်တခြားကိစ္စတခုခုအစဉ်ပြေကိစ္စတခုခုကြားရလို့မြင်ရလို့စိတ်မှာပူလောင်သွားတယ်လှုပ်ရှားသွားတယ်စိတ်ဆိုးသွားတယ်ဒေါသဖြစ်တယ်ဖြစ်အောင်တော့နော်အေးချမ်းမှုကိုတိတိကျကျသိထားတဲ့သူနော်ခံစားရတဲ့သူဟာသူအဲ့ဒီပူလောင်မှုတွေမှာတရှိမနေဘူးပူလောင်မှုကိုချက်ချင်းသိလိုက်ပြီးတော့တော့သူချက်ချင်းပယ်လို့ရတယ်နော်အဲ့တော့တတိနဲ့ကြည့်တဲ့အခါမှာနော်တတိမရှိတဲ့သူညာမရှိတဲ့သူဟာကိစ္စတစ်ခုခုဖြစ်လာတဲ့ခါမှာစိတ်ဆိုးရပြီဆိုရင် तू ဘာလုပ်တတ်တယ်လဲဆိုတော့ဘယ်သူမကောင်းလို့ဟမ်ဟိုလူကဘယ်လိုပြောလို့ဒီလူကဘယ်လိုပြောလို့ तू များမကောင်းလို့ဆိုတာကိုတွေးတွေးပြီးတော့အပြစ်ဖို့တယ်အဲ့ဒီအပြစ်ဖို့နေရင်ဒီတွေးကိုတွေးနေရတော့မှသူစိတ်ကဘယ်နဲ့နေမလဲ ပို့ပြီးတော့ပူလောင်ပါပဲเนาะအစင်မပြေမှုတစ်ခုရှိလာတဲ့အခါမှာသူတို့ဘာအပြစ်ကိုရှာပြီးတော့တွေးလေလေစိတ်ကပို့ပြီးတော့ဒေါသဖြစ်လေလေเนาะဟောတရားကိုသိရလူကြတော့သူလွန်တာငါလွန်တာခဏချာဟုတ်เนาะဘသူလွန်တယ်လဲဘသူမှားလဲဆိုတာတော့နောက်မှအေးအေးဆေးဆေးစဉ်းစားတာပေါ့เนาะလောလောဆယ်မှာဘာဖြစ်လဲဆိုတော့လောလောဆယ်မှာငါစိတ်တူနေတော့ငါပင်မနေပြီเนาะစိတ်မှာငြင်းချမ်းမှုမရှိတော့ဘူးနော်ဒီလိုငင်းချမှုမရှိတာကြီးကအင်တန်ခန်းခက်တယ်အင်တန်ဆင်းရဲတယ်အထူးသဖြင့်ယောဂတစ်ခုခုရှိတဲ့လူနှလုံးယောဂတို့တူတူယောဂတို့ရှိတဲ့လူဆိုရင်တော့ဒါအင်တန်ကြောက်စရာကောင်းတာပဲနော်လုံးဝလက်ခံထားလို့မဖြစ်ဘူးတူတာရှိလက်ခံထားရင်ကျမရေးပါထိခိုက်နေတဲ့အသက်တောင်ထိခိုက်သွားနိုင်တယ်နော်အဲ့တော့တတိရှိတဲ့လူဆိုရင်ပူတာနဲ့ချက်ချင်းသိတယ်သိပြီးရင်အဲ့ဒီပြီးတဲ့တဲ့တတိအဲမှာကိုပဲဉာဏ်သဘောကပါနေတယ်နော်အခုလိုပြောတော့မှာတော့တခုံးကြီးတခုံးကြီးပြောတာအင်တန်ရှိတယ်အင်တန်ကြားတယ်နော်တတိငယ်ညာနဲ့အားကောင်းနေလို့ဆိုရင်တိလိုက်လို့ပစ္စုပန်တက်တဲ့အဲ့ဒီစိတ်ကိုရှုမှတ်လိုက်တဲ့တပြန်နဲ့အဲ့ဒီရှုမှတ်မှုတဲမှာပဲအမှန်ကိုသိမှုတဘောကလည်းအကုန်လုံးပါတယ်နော်ဒီစိတ်ရဲ့သဘာဝကိုသိတယ်ဒီစိတ်ရဲ့အနတ္တကိုသိတယ်ဒီစိတ်ကြောင့်ဖြစ်ပေါ်နေတဲ့ဒုက္ခကိုလည်းသိတယ်နော်သိပြီးတော့ဒီလိုသိသိချင်းပဲပျောက်သွားတာလေနော်ပျောက်သွားတဲ့အခါစိတ်ကပြန်ပြီးတော့ကြည်လင်အေးချမ်းသွားတယ်ငြိမ်းချမ်းသွားတယ်နော်တမန်အဖြစ်ဆိုရင်လူတွေကစိတ်ဆိုးစရာဒေါသတခုဖြစ်လာတဲ့ခါမှာငါစိတ်ဆိုးတယ်လို့ဒီလိုထင်တာပဲเนาะငါ့ကိုသူတို့ကစိတ်ဆိုးအောင်လုပ်တယ်လို့လည်းဒီလိုလက်တွေးကြည့်တွေးတယ်เนาะအဲ့တော့စဉ်းစားကြည့်เนาะငါစိတ်ဆိုးတယ်ဆိုရင်တော့မှငါစိတ်ကိုဒေါသကအနိုင်ယူသွားပြီဆိုတဲ့အတိတ်ပဲမပေါ်ဘူးလားပေါ်နေပြီเนาะအဲ့တော့ငါစိတ်ကိုဒေါသကအနိုင်ယူသွားပြီဆိုရင်ငါလွတ်လပ်တဲ့သူလားမဟုတ်တော့ဘူးเนาะလွတ်လပ်တဲ့သူမဟုတ်တော့ဘူးငါစိတ်ကိုငါ့ကိုသူများကစိတ်ဆိုးအောင်လုပ်တာပါလို့အဲ့လိုတွေးရင်ကောငါ့ကိုသူများကစိတ်ဆိုးအောင်လုပ်လို့ရနေရင်ငါစိတ်ကိုသူများထင်တိုင်းချေလဲလို့ရနေပြီပေါ့ဟမ်ငါစိတ်ကိုသူတစ်ပါးကထင်တိုင်းချေလဲလို့ရနေရင်ငါလွတ်လပ်တဲ့သူဟုတ်တလားမဟုတ်တော့ဟမ်အဲ့တော့အဲ့လိုကြည့်ရင်ကိုယ်ကိလေသာကပဲကိုယ့်ကိုလွှမ်းမိုးသည်ဖြစ်စေနော်သူတစ်ပါးကပဲကိုယ့်ကိုဒေါသဖြစ်အောင်လုပ်သည်ဖြစ်စေနော်ဒေါသဖြစ်လာတဲ့သူဟာလွတ်လပ်တဲ့သူမဟုတ်တော့ဘူး။သူ့မှာလွတ်လပ်မှုမရှိဘူး။အဲ့တော့လူတိုင်းပဲပြောကြတယ်လွတ်လပ်မှုလိုချင်တယ်လွတ်လပ်မှုလိုချင်တယ်။ဘယ်လိုလွတ်လပ်မှုမျိုးကိုလိုချင်တာလဲ။နော်။လိုချင်တာတွေအကုန်လုံးစိတ်ထင်တိုင်းလုပ်နေရတာကိုလွတ်လပ်တယ်လို့ဆိုလိုတာလား။နော်။အဲ့ဒါကအင်မတန်ကလေးဆန်တဲ့မရင်ကျက်တဲ့ဉာဏ်ပညာမရှိတဲ့သူတွေရဲ့အထင်မှားမှုပဲ။နော်။တတိရှိလူဉာဏ်ရှိလူတရားကိုသိတဲ့လူဆိုရင်တော့စိတ်ထဲမှာကိလေသာတစ်ခုခုဖြစ်ခွင့်ရနေတာဟာမလွတ်လပ်တာပဲဆိုတာကိုကိုယ်ပိုင်ဉာဏ်နဲ့သိနိုင်တယ်နော်လုံးဝတန်တရားမရှိတော့အောင်သိနိုင်တယ်ကိလေသာတွေဖြစ်ခွင့်မရတဲ့အခါမှာဒိဋ္ဌိသမารိကောင်းနေတဲ့အခါဝိပဿနာဉာဏ်ဖြစ်နေတဲ့အခါနော်အဲ့လိုအခါမှာစိတ်ကလွတ်လပ်ဉာဏ်နေတယ်နော်အဲ့တော့ तू ကအဲ့ဒီငြင်းချမ်းမှုနဲ့မငြင်းချမ်းမှုကိုလည်းသိတယ်နော်လွတ်လပ်မှုနဲ့မလွတ်လပ်မှုကိုလည်းပဲသိချာသိနေတယ်ဒါမလုတ်ဘူးတဲ့သူနားထောင်တက်တက်နဲ့တော့ဒါကိုသဘောပေါက်ဖို့မလွယ်ပါဘူးဟမ်ဒီစကားရဲ့ဒီတရားရဲ့သိနေမှုကိုတရားအမထုတ်ပဲနဲ့မသိနိုင်ဟမ်တရားအထုတ်နေတဲ့သူမှသာကိုယ်စိတ်ကိုကိုပြန်ကြည့်လိုက်ရင်ချက်ချင်းသဘောပေါက်တယ်ဒါမှန်တယ်ဟမ်အဲ့တော့ဘသူမှားသည်ဖြစ်စေဘသူမှန်သည်ဖြစ်စေကိုယ်စိတ်ထဲမှာအဲ့လိုကြမ်းတမ်းတဲ့စိတ်အဖြစ်မခံဘူးဟမ်ထို့တူပဲမာနဖြစ်တယ်ဆိုတော့ဟမ်ตัวตาเรงาตาเรตัวง่าก็ไม่ลิมซาပြောတယ်ဟုတ်ဘူးတော့ง่าအထင်မကြီးဘူးစသဖြင့်ဒီလိုအတွေးတွေပေါ်လာတဲ့ခါမှာဒီအတွေးဟာအင်မတန်ပင်ပန်းနေအင်မတန်ဆင်းရဲတာပဲစိတ်ကိုတက်တက်ကြည့်လိုက်ရင်ချက်ချင်းသိလာပဲအဲ့ဒီစိတ်ကိုတက်တက်ရှုမှတ်လို့ရပြီဆိုရင်ဒီစိတ်ကပျောက်သွားတာပဲဟုတ်ပစ္စုပန်တက်တက်ရှုမှတ်နိုင်ဖို့ပဲလိုတယ်ဖြစ်လာတာကိုလည်းသိပြီးတော့ကိုယ့်ကိုယ်ကိုအပြစ်တင်ဖို့တော့မလိုပါဘူးဟုတ်ဖြစ်เสียအကြောင်းရှိလို့တဘာဝမို့လို့ဖြစ်တာပဲပုဂ္ဂိုလ်တရားအတ္တမှာမဟုတ်ပဲဘူးအကြောင်းရှိသေးရင်ဖြေဦးမှာပဲမာနဆိုတာဘယ်လောက်ထိအောင်ဖြစ်လဲဆိုရင်အထက်မဲ့ရမှာပဲကုံတော့တာအနာခံတောင်မာနရှိသေးတယ်အဲ့တော့အဲ့လိုမာနဖြစ်လာတဲ့ခါမှာနှိုင်းရှင်ပြီးတော့တွေးနေရတဲ့ကြောင်းပင်မဆင်းရဲမှုကူလောင်မှုအများကြီးဖြစ်တယ်အဲ့ဖြစ်တဲ့စိတ်ကိုသိချပြန်ကြည့်ရင်အခုနောက်တိုင်းပဲတွေးရမှာပဲနော်ဒီကိလေသာဖြစ်နေတဲ့အချိန်မှာငြိမ်းချမ်းမှုမရှိဘူးနော်အဲ့တော့ငြိမ်းချမ်းမှုကိုသိထားတဲ့လူဟာသူ့မှာတိုင်းစရာလေးတစ်ခုရှိနေတယ်လို့ပဲနော်ဘယ်ငကူတက်ကတရားလုံးဝအာမထုတ်ဘူးတဲ့သူတရားရဲ့ငြင်းချမ်းမှုကိုမခံစားဘူးတဲ့သူဟာသူ့မှာတိုင်းတာစရာမရှိတဲ့အတွက်ကြောင့် မာနစိတ်ဖြစ်လာရင်အဲ့ဒီမာနကိုပူပြီးတော့အားပေးတဲ့အတွေ့အကြုံတွေတွေ့တယ်နော်ငါအကြောင်းတနည်းသိမယ်ငါအကြောင်းပြလိုက်မယ်ငါသူ့တက်တောင်ဘယ်လိုလုပ်လိုက်မယ်အပြိုင်ဆိုင်ဝတ်လိုက်မယ်အပြိုင်ဆိုင်ကြွားလိုက်မယ်စားလိုက်မယ်တွားလိုက်မယ်နော်ဒီလိုစိတ်ကူးတွေအများကြီးတွေ့တယ်နော်အဲ့လိုတွေ့လေလေပူပင်မန်းလေလေပူစင်းစင်းလေစင်းရဲလေလေပြီးတော့မာနကသူ့ကိုဂုတ်ကိုခွစီးပြီးတော့လှုပ်ဟဲ့လှုပ်ဟဲ့သူများတက်တောင်လှုပ်ဟဲ့ကြွားဟဲ့ကြွားဟဲ့လို့အဲ့လိုဂုတ်ခွစီးပြီးတော့ကိုယ်ကိုနှင်တန်နဲ့အတင်းထိုးပြီးလို့ကို့မှာတခါတည်းအမောဆုပ်နေတာတောင်မှမနာနိုင်ပဲနဲ့ပြေးနေလွှားနေရတာကိုမသိဘူးကိုကိုငါလွတ်လွတ်လပ်လပ်ကြည်လုပ်နေတယ်လို့ထင်နေတယ်အမှန်တော့မာနကကိုကိုခွတ်စီထားတာ तू မသိဘူး तू မလွတ်လပ်တာ तू မသိဘူးတရားထုတ်လို့လောဘဒေါသမောဟမာနဣတံမစ္စရိယဩဒိဆာကောကုဆဝိသိကိစ္စအထိနမိတ်တအဆရှိတဲ့ဒီလိုကိလေသာတွေကင်းနေပြီးတော့အမတန်တန်ရှင်းကြည်လင်ငင်းချမ်းတဲ့စိတ်ကလေးကိုခဏပဲဖြစ်ဖြစ်နော်ကျုံ့ထားတဲ့သူဟာသူ့မှာဒါတိုင်းတာစရာလေးတစ်ခုရှိနေပြီနော်တခြားကိလေသာစိတ်ဝင်နေဝင်တိုင်းကြည့်လိုက်လို့ရှိရင်သူတိထားတဲ့စင်ကြယ်တဲ့ငင်းချမ်းတဲ့စိတ်ချမ်းသာမှုနဲ့ဘလောက်ကွာခြားနေလဲဆိုတာချက်ချင်းသိတယ်ချက်ချင်းသိတော့ဒါကိုလက်မခံကျင်တော့ဘူးမွေးမထားတော့ဒီတိတဲ့တတိထဲမှာဉာဏ်ပညာလက်ပါနေတဲ့အတွက်ကြောင့်ပြစ္ဆုတ်ပံတက်တဲ့ရှိမှလိုက်တဲ့တပြိုင်တည်းပဲဖြစ်နေတဲ့ကိလေသာချက်ချင်းပဲရပ်သွားတယ်ဆက်ပြော့ဖြစ်ခွင့်မရတော့ဘူးနော်ဖြစ်ကျော်မရှိတော့ဘူးပြန်ပြော့ငင်းချမ်းသွားတယ်နော်ဒါကြောင့်တဲ့မှာငင်းချမ်းတဲ့စိတ်ရှိနေပြီဆိုရင်တဲ့နော်တနေ့လုံးတတိနဲ့တီးပြီးတော့မှတ်ပြီးတော့နေတယ်များသောအားဖြင့်ငင်းချမ်းနေတယ်ဆိုရင်တခါတည်းဟာလောဘဒေါသမာနဣဒ္ဓမစ္စရိယဖြစ်လိုက်တယ်ဆိုဦးတော့တိတံနဲ့ဒါရှိလက်မခံဘူးချက်ချင်းပြန်ပယ်နိုင်တယ် A mind at peace is a mind that is free to conceive greatly ငြိမ်းချမ်းနေတဲ့စိတ်ဟာတဲ့နော်လွတ်လပ်နေတယ်နော်အဲ့ဒီလွတ်လပ်ပြီးတော့ငြိမ်းချမ်းနေတဲ့စိတ်ကအများကြီးသိနိုင်တယ်တဲ့အင်မတန်လေးနဲ့တာမြင့်မြတ်တာတွေကိုသိနိုင်တယ်နော် conceive greatly နော်လေးနဲ့တာမြင့်မြတ်တာတွေကိုအများကြီးသိနိုင်တယ်အဲ့တော့တကယ်လေးနဲ့တဲ့အသိဉာဏ်တကယ်မြင့်မြတ်တဲ့အသိဉာဏ်ကိုလိုချင်စိတ်ကိုငြိမ်းချမ်းအောင်ထားမှပဲဖြစ်မယ်မငြိမ်းချမ်းရင်စိတ်ကပင်ပန်းသွားတယ်အားကုန်သွားတယ်နော်ကြည်လင်မှုမရှိတော့ဘူးစိတ်အားမရှိရင်တရားထုတ်လို့မရအောင်ဆိုတော့တရားထုတ်တဲ့အလေ့ကျင့်များလို့ဆိုရင်ဒိဋ္ဌာကျင့်သိလိမ့်မယ်နော်စိတ်တက်မှာအင်အားတွေပြည့်နေမှခန္ဓာကိုယ်မှာလည်းပဲအင်အားတွေပြည့်နေမှတရားထိုင်ရတဲ့ကံမှာထိတိမိမိတခါလေစည်စည်ပန်ပိုင်ဘယ်လိုပြောမလဲဒိဋ္ဌာတခါတစ်ဆက်တည်းကပ်ပြီးတော့နေလို့ရတယ်နော်ခန္ဓာမှာဖြစ်နေတဲ့တစ်ခုခုကိုဒိဋ္ဌာနဲ့ကတ်ထားလို့ရှိရင်ထားတဲ့နေရာမှာစိတ်ကတည်းချဝင်နေတယ်နော်စိတ်တက်အင်အားနေနေမယ်ခန္ဓာကိုယ်မှာပင်ပန်းနွမ်းနေနေမယ်ဆိုရင်ဟိုဗရာတရားတော့ရှိပြီမဲ့တရားထိုင်တဲ့ခါမှာတခါတလေသတိတမာတိတိတ်မကောင်းတော့ဘူးဟင်ဒါကြောင့်တရားကိုတကယ်ချစ်ချင်းကြီးအားထုတ်ခြင်းတဲ့သူဟာစိတ်ကိုမပင်မအောင်မနှောနေအောင်ခန္ဓာကိုယ်လည်းပဲမပင်မအောင်မနှောနေအောင်စောင့်ရှောက်ထားဖို့လိုတယ်မဖြစ်စလောက်ကိစ္စနဲ့စိတ်ပင်မမှုမခံသင့်ဘူးမဖြစ်စလောက်ကိစ္စနဲ့ခန္ဓာကိုယ်ပင်မနှောနေအောင်မလုပ်သင့်ဘူးဟင်မသွားသင့်တဲ့ခီးတွေအပူခီးတွေမသွားသင့်ဘူးမကြည့်တင်တဲ့အဘိုးကိစ္စတွေမကြည့်တင်ဘူးနော်အဲဒါလိုပဲနားထောင်တယ်လို့ပဲမလို့အပ်တာတွေနားမထောင်တင်ဘူးအဘိုးရိမှန်သမျှကိုရှော့ရမှာပဲနော်အဲ့တော့သတိထားကြည့်ဒါလည်းတဘာဝပဲနော်ဒီပုံမို့လို့လဲငယ်တဲ့ကတရားနယ်တော့အထုတ်လာတဲ့ခါကျတော့ကိုယ့်ဟာကိုရွေးချယ်စစ်စစ်ပြီးတော့ဟိုရှော့တန်တာကိုရှော့လာတာကိုသတိထားမိတယ်ဥပမာပွင့်လန်းသပင်ဆိုရင်အင်မတန်နည်းသွားတယ်နော်တက်တက်ပြောမှရှိငယ်ရွယ်တုန်းကမြို့ရှင်တို့ဘာလို့ဆိုတာနည်းနည်းပါးပါတော့ကြည်တာပဲနော်ဒါပေမဲ့ကြုံတိုင်းကြုံတိုင်းမကြည့်ဘူးအလကားရတိုင်းလည်းမကြည့်ဘူးတကယ်သင်္ကန်းစာယူတင်တယ်မှတ်သားတင်တယ်တကယ်ကောင်းတယ်ဆိုရင်တော့သွားကြည့်လိုက်တာပဲကြည့်ပဲတရားယူတင်တဲ့သင်္ကန်းစာလေးယူလိုက်တာပဲနော်ဒီလိုမြို့ရှင်တပွဲသွားကြည့်တယ်ဆိုတော့အခုခေတ်ဆိုရင်တော့ဗီဒီယိုတွေမတမ်းရပါတယ်နော်ဗီဒီယိုတစ်ခွေကြည့်တယ်ဆိုရင်အချိန်2နာရီလောက်တော့အနည်းဆုံးကုန်သွားတော့မှာနော်အညောင်းလဲမိနေတယ်ထိုင်းနေရတာနော်ပြီးတော့ဒီအာယုန်တွေကစိတ်ထဲကိုဝင်ဝင်ဝင်လာနေတော့စိတ်ကိုအာယုန်ကပင်မအောင်လုံနေတယ်နော်စိတ်လှုပ်ရှားမှုတွေအများကြီးဖြစ်တယ်ကြောက်စရာတွေလန့်စရာတွေလည်းအဲ့ထက်မှပါခြင်းပါတတ်တယ်နော်လောဘဖြစ်စရာတွေလည်းပါတတ်တာပဲအဲ့တော့စိတ်ကိုအင်မတန်ပင်မအောင်လုံနေတာနော်ပြီးတော့ဒီလိုအာယုန်အမျိုးမျိုးရဲ့နှိမ့်ဆက်မှုကိုကိုကလက်သင့်ခံနေလို့ရှိရင် Say my ninja mumishio. Say my ninja mumishin. The girl in the damina dao. Tibo. Malware of. We are taught all kinds of things and yet rarely taught to use our minds for the attainment of the one indispensable form of wealth, peace of mind. Who cling a little? Chow need it, you're saying. Chow Tavi, no? Who never cleared you? Chow Tapu like that, no? So, Pinyatin beat it through. So, Jain through Sarah on being, take it to Dwaya woman. Same in a Pinyari. They are women, no? Romibaria, that meeting, who? Hello, Sawuni in a patebro, a same in Pinyatas agent. Pinyatin beat it through, no? So, Dugu. We are taught all kinds of things. And yet, rarely taught to use our minds for the attainment of the one indispensable form of wealth. Machine is there. Oh, it's not a cook. It's not a cook. Machine is there. Yabu yin a patebro, below lower mesurauro, they may be like, but the machine may get the nasura, balesuro, peace of mind, say a ninjam. Say a ninjam we are, below lower mesurauro, then be ra, and then anybody. Robudu didn't be malay, Jamara didn't be my home. Tadru down Hobulu to you somewhere, Satin Jama. No, Mibari Kudanga, Kukurang, Tiago, to use as a TV. Jinjan, Atu Tabiro, Kukuranga, Ninchan Esiku, Yat Harakama, no, Kukuranga Nis in the Atu Bro, Saint Ninchan or Nidat Kama, the PV to PV that the middle thing be my yam. Then I lose in the way, the Ai Garubaru, Dwarakama, go Tatamiliru, Kodwatin. In my level, the Atenekama, below bending, you know, La Taru La Tamirula, Dinakanate. မင်းနဲ့တူတရားထိုင်အောင်ပြင်းနဲ့တူတရားထိုင်အောင်နော်။ဘယ်လိုအထောက်အကူအမလဲဆိုတော့သူတို့တင်ပေးလိုက်။ဘာမှမခဲရင်အခြေခံဆိုတာရိုးရိုးလေးပဲ။ဒီဘုံဘုံလည်းငယ်တော့အခြေခံရိုးရိုးလေးကိုနှစ်တော်ကြာလှုပ်လာတာပဲနော်။တက်တာလို့ထိုင်ပြီးတော့အသက်ကိုအားရပါရရှူး။အားရပါရရှူတဲ့နေရာမှာတိုးပြီးတော့ဝင်လာတာကိုသတိကထား။တိုးပြီးတော့ထွက်သွားတာကိုသတိကထား။အဲ့ဒါကိုပဲရတဲ့လောက်ကြိုးစားပြီးလုပ်တော့တင် ချင်းအောင်ထားနိုင်အောင်တရားအထုတ်ကိုနီလန်ပေးတယ်နေအင်္ဂလမတကမကြီးတယောက်ရှိတယ်သူ့အကြောင်းစာအုပ်လေးတုပ်ပို့လိုက်လို့ဖတ်ရတယ်အဲ့ဒီဣဒ္ဓနာမေတော်နည်းနည်းမေ့နေပါပြီဘာခေါ်လဲမသိအမရဝတီလို့ခေါ်တာဟုတ်တယ်နော်အင်္ဂလန်ကရိတ်တာရဲ့နာမည်ကအမရဝတီတဲ့နော်အမရဝတီဆိုတာကိုမမာလိုအိဗေပြန်ရင်ဘယ်လိုများပေါက်လဲအမရဆိုတာမတည်ခြင်းကိုပြောတာနော်အမှန်တော့နိဗ္ဗာန်ကိုပြောတာပဲဝတီဆိုတာတော့များသောအားဖြင့်မြို့နာမည်တွေမှာထည့်တယ်နော်တံပဝတီလို့အဲ့လိုခေါ်တာရှိတယ်နော်အဲ့လိုအဲ့တော့အမရဝတီဆိုတာမတည်တဲ့မြို့လို့အိဗေပေါက်ကြတာအမှန်တော့နိဗ္ဗာန်ကိုတင်စားပြီးခေါ်ထားတဲ့နာမည်ပဲနော်အဲ့ဒီရိတ်တာမှာဟိုတရားမှမှလာပြီးတော့အားထုတ်တဲ့ဒကမကြီးတယောက်ရှိတယ်အဲ့ဒီတရားအားထုတ်တဲ့လူတွေကြောင့်ဖတ်ရရင်များသောအားဖြင့်ဒကမကြီးတွေဖြစ်နေတာပဲများနေတယ်ဒကမကြီးတွေကတစိတ်အလုပ်များနေတယ်လို့ထင်တယ်နော်အဲ့တော့အဲ့ဒီဒကမကြီးကသူရိတ်တာမှလည်းတရားထုတ်တယ်အိမ်မှလည်းပဲနေ့တိုင်းတရားထိုင်တယ်ဆိုသူတရားထိုင်တဲ့အခါမှာသူလက်ပုံလေးကဖျောင်းတိုင်ကိုသူထွန်းထားတယ်သူလိုတလောက်ဖျောင်းတိုင်ပေါ့နော်ဖျောင်းတိုင်အတိုင်းအရှိကြီးဆိုရင်တော့အကြာကြီးထိုင်ရလိမ့်မယ်နော်ဥပမာ तू ကတနားကြီးထိုင်နေတယ်ဆိုရင်အဲ့တနားကြီးလောင်တဲ့ဖျောင်းတိုင်လေးကိုသူထွန်းလိုက်တယ်ထွန်းပြီးတော့သူတရားထိုင်တော့တာပဲသူ့မှာသမီးလေးနှစ်ယောက်ရှိတယ်အဲ့တော့ကျောင်းပိတ်တဲ့နေ့ဆိုတော့သမီးလေးတွေကအိမ်မှာပဲရှိနေတယ်ကစားနေကြတာအဲ့တို့အမေတရားထိုင်နေတာကိုအမေဘယောက်နေလဲဆိုတာမသိတော့လိုက်ရှာတော့အဲ့ဒီတနေရာမှာတတရအခန်းလေးတောင်းလေးမှာသူဘုရားရှင်လေးတခုရှိတယ်အဲ့ဒီမှာသူဖျောင်းနေလေးထုံးပြီးတော့တရားထိုင်နေတာမြင်တော့ညီမချင်းကြီးမေးကြတယ်ဟေးအမေဘာလုပ်နေတာလဲသူတို့လေးမေးတာဟိုတယောက်ကလည်းငါလည်းမသိဘူးတဲ့အဲ့ညီလားမသိပါဘူးနောက်တယောက်ကပြောပြန်အောင်နောက်တယောက်ကလည်းကြည့်ပြီးတော့အဲ့ညီတော့ဟုတ်ပါဘူးထိုင်နေတာကြီးကဘယ်လိုလုပ်အိပ်မလဲတဲ့ဟာမျက်စိကလည်းမှိတ်ထားတယ်တဲ့ထိုင်ရကြီးအိပ်ပျော်နေတာဖြစ်မှာ အဲ့လိုနဲ့သူတို့နှစ်ယောက်ကဟုတ်တယ်မဟုတ်ဘူးပြောရင်းနေခဏနေတော့ဘာမှမပြောဘူးအသာလေးတိတ်တိတ်လေးသူတို့အောက်ကိုဆင်းသွားတယ်လေကားနေတရားထိုင်နေတဲ့အမေကအဲ့ဒါတွေအကုန်လုံးကြားနေတယ်နောက်တော့သူ့အတူအချိန်ပြည့်လို့တရားထိုင်တာနေထားသွားတဲ့ခါသူသမီးနဲ့တွေ့တော့အဲ့ခုနအမေကလည်းပဲတရားထိုင်နေသူကဘာတွေ့လဲဆိုတော့အကလေးတွေကဘာလို့လဲလို့လာမေးနေပြီငါပြောလိုက်ရရင်ကောင်းမလားလို့သူတွေးသေးတာ
နော်
တွေးပြီးမှသူကမပြောသေးပါဘူးလေနောက်မှပဲပြောတော့မယ်ငါတရားပဲဆက်ထိုင်မယ်အဲ့လိုတွေးပြီးသူကသူတရားပဲဆက်ထိုင်တာပြီးသွားမှသူ့သမီးနဲ့တွေ့တဲ့ခါကျတော့သူ့သမီးတွေကအမေခုနဘာလုပ်တာတော့ငါတရားထိုင်နေတာပါတရားထိုင်နေဆိုတာဘာလုပ်တာလဲတရားထိုင်နေဆိုတာငါအသက်ရှူနေတာကိုသိပြီးတော့တခြားဘာမှမတွေးဘဲနဲ့စိတ်ချမ်းသာအောင်နေတာပါအဲ့လိုပဲပြောလိုက်တာရိုးရိုးလေးပဲညမပြောရင်လည်းဒီကလေးတွေကနားလည်မှာမဟုတ်အဲ့လိုနဲ့ရက်တော်လေးကြားလာတော့သူ့သမီးလေးတွေကသူတို့ကတရားခံရမလားတဲ့မေးလာပြီနော်အဲ့တော့စဉ်းစားကြည့်နော်မိဘကလုံနေကန်နေတာကိုမြင်လာတဲ့ခါကျတော့ကလေးတွေကစိတ်ဝင်စားလာတယ်မေးလာတယ်ပြီးတော့အမေလုတ်တလို့လိုက်လုတ်ချင်လာတယ
်
နော်ဒါကလေးရဲ့တဘာဝပဲအဲ့တော့သူအမေကလည်းထိုင်ကျင်ရပါတယ်တဲ့နော
်အ
ဲ့တော့တရားထိုင်တဲ့ကခေါ်ပြီးအဲဒီနေ့မှသမီးထိုင်ဒီနေ့မှသမီးတယောက်ထိုင်အဲ့တော့သမီးတို့ကကိုထိုင်တဲ့လောက်ထိုင်ထားရင်လည်းချိန်ထားသွားကိစ္စမရှိဘူ
းနော်
ဘယ်လောက်ကြာကြာကြီးထိုင်ရမယ်လို့အတင်းကျပ်မပြောဘူးအမေကတော့ကိုထိုင်ကျင်လောက်ဆက်ထိုင်တယ်နော်တရားထိုင်တာဘာမှမခက်ဘူးအသက်ရှူတာကိုအားရပါးရရှူဓတိကိုတေချာကတ်ထားသူ့ဘရဝင်လာတာကိုသိနေသူ့ဘရထွက်သွားတာကိုသိနေတက်တော့ပဲတင်ပေးလိုက်တာလေအဲ့လိုနဲ့ဒီကလေးတွေဟာကျုံတိုင်းကျုံတိုင်းသူ့အမေတရားထိုင်အတူတူရောပြတ်ထိုင်နေဒါအင်မတန်လုံးတဲ့ကိစ္စနော်သားသမီးကိုတကယ်ချစ်တဲ့မိဘဆိုရင်ဒီအလုပ်ကိုလုပ်ကိုလုပ်သင့်တယ်ဒါမှသားသမီးကိုချစ်ရရောက်မှာနော်လောကီပညာတွေတင်ပေးရုံနဲ့မလုံလောက်သေးဘူးနော်အပျော်ပါးတွေအမျိုးမျိုးတို့ခန်းစားနေအောင်တယ်လီဗီရှင်တွေဗီဒီယိုတွေအမျိုးမျိုးတို့ပေးရုံနဲ့မလုံလောက်သေးဘူးအမှန်တော့အဲ့ဒီဘက်ကိုတစ်ဖက်သားကြီးပါသွားလို့ရှိရင်စိတ်ငြင်းချောင်းမနေတက်လို့ကြီးလာတဲ့ခါမှာအကြီးကျယ်ဒုက္ခရောက်နိုင်တယ်နော်အဲ့တော့အပျော်ပါးလုံးလုံးကင်းမှုဆိုတော့မဖြစ်နိုင်ပါဘူးန
ော်
လောကီမှာအဲ့တော့တစ်ဖက်ကအပျော်ပါးလည်းပဲထင်းထင်းသိမ်းသိမ်းလုပ်ပြီးပြတော့နောက်တစ်ဖက်ကလည်းပဲတရားနဲ့ပတ်သက်တဲ့အသိဉာဏ်လေးတွေရင့်ကျက်လာအောင်လုပ်တက်လာအောင်နီလံပေးအောင်မှတကယ်မိဘဝတရားလဲကြည်မယ်ဓမ္မမိဘမြတ်တာလဲပဲတကယ်ပို့ပြီးတော့ပြပြင်မယ်လေးနဲ့အခုဒီမှာရန်ကုန်မှာလည်းဒီလိုပဲသားသမီးတွေနဲ့အတူတူတရားထိုင်ကြတဲ့မိသားစုတွေရှိတယ်။တခါတလေရုံးပေးရဲ့အလုပ်အားရက်ဒီမှာမိသားစုအကုန်လုံးစုလာနော်ဒီဘက်ကအဖိုးအဖွားတွေကိုဘက်ကအဖိုးအဖွားတွေပါပါတယ်။တို့မိသားစုကအင်မတန်ကျဉ်းနူးစရာကောင်းတဲ့မိသားစုလို့ဆိုရမှာနော်။ကိုဘက်ကအဖိုးအဖွားတွေကိုလည်းဖိတ်တယ်။အိမ်ဝင်လာခဲ့ပါ။အဲ့ဒီမှာတို့တင့်တော်တဲ့အစားတော်တစ်ခုကိုလည်းချက်ထားတယ်။ချက်ထားပြီးတော့ရောက်လာတဲ့ဆွေမျိုးတွေအားလုံးကိုကျွေးတယ်အဲပြီးပြီဆိုရင်တော့အကုန်လုံးကလေးတွေပါမကြံတရားထိုင်တယ်နော်စုပြတော့တင့်တော်တဲ့တရားတိခွေလဲနားတယ်တရားလဲထိုင်ကြတယ်နော်အဲ့တော့သူတို့မိသားစုကဲခတ်ကြည့်တော့တယောက်တယောက်ယဉ်နှီးမှုပွင့်လင်းမှုတော်တော်ရှိတယ်ပြောရဆိုရတာအင်တန်လွယ်ကူတယ်ရိုးရိုးသားသားချစ်ချစ်ခင်ခင်ဆက်ဆံနေကြတာတွေ့ရတယ်တယောက်အကြောင်းတယောက်မကောင်းမပြောဘူးဂုံတုဂုံပြန်လဲမလုပ်ကြဘူးအဲ့မိသားစုယဉ်နှီးနေတည်နေတာဟုတ်နော်အဲ့လိုတွေ့ရတော့ဩဒါမှတကယ်ကိုမိဘမြတ်တာပေါ်လွင်နေပါလားန
ော်
ဒီလိုလုံနိုင်မှလည်းပဲတကယ်မိဘဝတ္တရားကြည်တယ်လို့ဆိုနိုင်မယ်အဲ့တော့အမျိုးမျိုးဖွံ့ဖွံ့တခြားလောကီကိစ္စတွေတော့သင်ပေးပေမယ့်များသောအားဖြင့်တော့တရားနဲ့ပတ်သက်တာစိတ်ငြိမ်းချမ်းအောင်နေဖို့အရေးကိုသင်မပေးကြဘူးတဲ့နော်သင်ပေးဖို့လိုပါတယ် peace of mind and power of mind are the same နော်စိတ်ရဲ့ငြိမ်းချမ်းမှုနဲ့စိတ်ရဲ့အစွမ်းတတ္တိဟာတူတူပါပဲအတိပေးရပါလဲဆိုတော့ငြိမ်းချမ်းတဲ့စိတ်မှာအစွမ်းတတ္တိရှိတယ်မငြိမ်းချမ်းတဲ့စိတ်မှာအစွမ်းတတ္တိမရှိဘူ
းနော
်အဲ့တော့စိတ်ရဲ့အစွမ်းတတ္တိထက်မြက်ခြင်းစိတ်ကိုငြိမ်းချမ်းအောင်နေ့စဉ်လုပ်မှရမယ်ဘာကြောင့်နေ့စဉ်လုပ်ရလဲဆိုတော့စိတ်မငြိမ်းချမ်းအောင်လုပ်နေတဲ့အရာတွေကကိုယ်ပောင်းကျင်မှာအချိန်ပြည့်ရှိနေပါတယ်မငြိမ်းချမ်းစရာတွေအမျိုးမျိုးမြင်ရတယ်မငြိမ်းချမ်းစရာတွေအမျိုးမျိုးကြားရတယ်မငြိမ်းချမ်းဘူ
းနော
်အဲ့လိုမငြိမ်းချမ်းစရာတွေအများကြီးရှိနေတဲ့အတွက်ကြောင့်ကိုပဲငြိမ်းချမ်းအောင်အမြဲတမ်းလုပ်တဲ့နော ော်အဲ့တော့မနေ့အိယာကနိုးပြီးဆိုရတဲ့လူပြင်းနဲ့ငိုးတာလေးကိုတီးပြီးတော့ခဏအိယာထဲမှာပဲတရားမှတ်လိုက်ပါငင်းချောင်းချက်ချင်းငင်းချမ်းနေအောင်နော်နိုးနိုးချင်းစိတ်မငင်းချမ်းတဲ့အကြောင်းအရာတစ်ခုကိုစဉ်းစားမိလို့ရှိရင်မငင်းချမ်းမှုကအရင်နေရာယူလိုက်ပြီအဲ့ဒါမကောင်းဘူးနိုးနိုးချင်းငင်းချမ်းတဲ့စိတ်ဖြစ်အောင်အရင်လုပ်ရမယ်ပြီးမှမျက်နှာတက်သွားတဲ့တောင်သတိနဲ့လှုပ်ပြီးရင်ခဏတရားထိုင်ပါဘုရားရှိခိုးပြီးတရားထိုင်ပါနော်အဲစာရေးတော့ရေးဆက်ပြီးတော့လောက်ရအောင်မယ်ရုံးနေပါလိသွားရအောင်မယ်အဲ့ဒီသွားတာလာတာလောက်တက်ကြတဲ့ဒီအားလုံးကလည်းပဲတက်တဲ့လောက်တတိနဲ့လှုပ်သွားပါနော်ဒါတွေအရင်တုန်းကလည်းပဲဂျုံတိုင်းဂျုံတိုင်းပြောဦးပါနော်အဲ့ဒါလို့ဒီနေ့တားလုံးတတိယတိုင်းတတိယတိုင်းတတိလေးနဲ့ပြန်ပြီးတော့ကပ်ပြီးတော့တိပြီးတော့နေမယ်ဆိုရင်အဲ့ဒီတိနေတဲ့အချိန်လေးဟာ5စက္ကန့်လောက်ပဲကြာရဆိုတော့အဲ့ဒီ5စက္ကန့်ဟာငင်းချမ်းတဲ့အချိန်ပဲနော်တမနဲ့လောက်မြန်ငင်းချောင်းနေနိုင်မယ်ဆိုရင်တော့အင်မတန်ကြိုးများမှာပဲအဲ့ဒါလို့မကြာမကြာစိတ်ကိုငင်းချောင်းလုပ်နေတဲ့လူဟာမငင်းချမ်းစရာအာရုံနဲ့တွေ့တဲ့ခါမှာအရင်လောက်ပြင်းပြင်းထန်ထန်ပောက်ကွဲမှုမဖြစ်ဘူးပူလောင်မှုမဖြစ်ဘူးနော်နည်းနည်းလေးပဲဖြစ်ပြီးတော့တိပြီးရင်ချက်ချင်းပြန်ပြတော့ပဲငင်းချမ်းသွားတယ်အဲ့တော့စိတ်ဆိုတာအရှင်ရနေရတဲ့ဘက်ကိုသွားတယ်ငင်းချမ်းတဲ့အရှင်ရနေငင်းချမ်းတဲ့ဘက်ကိုပဲသွားတယ်မငင်းချမ်းတဲ့အရှင်ရနေလည်းမငင်းချမ်းတဲ့ဘက်ကိုပဲသွားတာဒါသဘာဝပဲဘာမှမထူဆန်းဘူးဟုတ်နော်အဲကြောင့်ငင်းချမ်းတဲ့အရှင်ရနေအောင်အလေးချင်းများများလုပ်ပါအလေးချင်းကအရေးကြီးဆုံးပါပဲနော် Nothing absolutely nothing is as precious as your peace of mind နော်စကားကိုနှခါတော့ထက်သေးတယ်နော် Nothing ဘယ်အရာမှနော် absolutely nothing လုံးဝကိုဘယ်လိုအရာမှနော်အားစရလဲဆိုတော့တင့်ရဲ့စိတ်ရဲ့ငြိမ်းချမ်းမှုထက်ပို့ပြီးတော့တန်ဖိုးရှိတဲ့အရာဘယ်လိုအရာမျိုးမှမရှိပါဘူး။နော်။တင့်ရဲ့စိတ်ရဲ့ငြိမ်းချမ်းမှုလောက်တန်ဖိုးရှိတဲ့အရာဟာဘယ်လိုအရာမှမရှိဘူးလို့။နော်။ဒီလိုကြားလိုက်ရတော့အေးဟုတ်တာပဲလို့ထင်မနော်။ကိုယ်စိတ်ကလေးငြိမ်းချမ်းနေတဲ့ချိန်မှာတယောက်ကတစ်ခုခုလာပြောတဲ့အခါဒီငြိမ်းချမ်းမှုလေးပြည့်သွားပြီ။နော်။ပြန်ကြည့်စမ်းပါဘာဖြစ်လို့အပြည့်ခံလိုက်တယ်လဲ။ဘာလို့အပြည့်ခံရဲဆိုတော့ဟိုကိစ္စကိုအရေးကြီးတယ်ထင်သွားလို့နော်အဲ့တော့စိတ်ကိုမထားတိုင်ရင်တရားရန်လောက်ကိစ္စနဲ့လည်းပဲစနေကုန်ဒေါသဖြစ်နေတယ်နော်အဲ့တော့ကိုယ်စိတ်ကိုပြန်ကြည့်စမ်းပါငါစိတ်ငြင်းချမ်းမှုနဲ့ဒီတရားရန်လောက်ကိစ္စနဲ့ဘယ်ဟာပူတန်မှုရှိလဲနော်တရားရန်ဆိုတာထားပါအောင်နော်တထောင်တန်ကိစ္စပေါ့စိတ်ရဲ့ငြင်းချမ်းမှုနဲ့ဒီတထောင်တန်ကိစ္စနဲ့ကဘယ်ဟာပူပြီးတော့တမိုးရှိတယ်လဲငြင်းချမ်းမှုကပူတန်မှုရှိတယ်ဒါကြောင့်ကိုယ့်ကိုယ်ကိုသတိပေးဖို့ရနော်ဘယ်လိုကိစ္စမျိုးနဲ့မှငြင်းချမ်းမှုကိုအပြည့်မခံပါဘူးနော်။ဘာကြီးဖြစ်လာဖြစ်လာသတိနဲ့သိပြီးတော့ရှုမှတ်ပြီးတော့စိတ်ကိုငြင်းချမ်းအောင်အမြဲတမ်းထားမယ်။နော်အဲ့လိုအလေးချင်းလုပ်တာများလာရင်သတိပဋ္ဌာန်ဒီဝိပဿနာဉာဏ်ရင့်ကျက်လာလို့ရှိရင်တော်တော်ကြီးကြီးမားမားလောကဓာတ်ကိုတောင်မှတည်တည်ငြိမ်ငြိမ်ခံနိုင်တာကိုတွေ့ရတယ်နော်။ဟိုတလောကဒီကမိုင်းတယောက်ဆိုရင်တည့်တည့်ပြောရင်ကင်ဆာဖြစ်လို့ခွဲရတယ်နော်အဲသူခွဲပြီလို့ရက်20ကျော်လောက်ပါဒီဖုံဖုံနဲ့တွေ့တာပဲနော်သူမလာနိုင်ပါဘူးဖုံဖုံကသူတွေ့ကျင်တယ်ဆိုတာနဲ့သူစီတွားရတာပါသူပြောပြတပိတော့တရားအထုတ်ထားတဲ့အလေးကျင့်တာမရှိရင်တဲ့ဒီလိုအချိန်မှာအကြီးကျယ်ပူလောင်ရတော့မှာလေကိုယ်ကိုယ်တိုင်ပူလောင်ရင်လည်းမကောက်ကိုမိသားစုကိုပါနော်ကဲပါအောင်ယူပါအောင်လုပ်ကြပါအောင်လို့နော်အဲ့ဒါလို့ဝန်းနေတဲ့ငိုကြွေးတဲ့တကားကြီးပြောမိမှာခုတော့တရားကိုကျူကျူတင်တင်လေးလားအာထုတ်ထားတာဆိုတော့တရားအသိလေးနည်းနည်းရှိလို့စိတ်မှာနည်းနည်းပပတော့စိုးရင်စိတ်ကိုပန်စိတ်တော့ဖြစ်သေးတယ်ဖြစ်ပြန်လည်းပဲလေဒီစိတ်ကိုပဲဖေးချကြည့်ပြီးတော့ရှုမှတ်ပြီးတော့ခွက်စိတ်ခံတဲ့ကိုဝင်ရတာဒီကင်ဆာရောဂါဖြစ်လို့ခွက်စိတ်ရတယ်ဆိုတာအတန်ကြောက်ရုံနဲ့အမတန်ကြောက်စရာကောင်းတာနော်လူတွေကကင်ဆာဆိုတဲ့အတန်ကြောက်ရင်ကိုတခါတော့ယူမတတ်ဖြစ်ကြတာတချို့ဆိုရင်အဲ့တော့သူကတော့တရားအထုတ်ထားတဲ့သူဆိုတော့အေးအေးစိစိခွက်စိတ်ခံတဲ့ဝင်တာပဲသူခွဲပေးလိုက်တယ်ခွဲပြီးတော့တတိပြန်လဲလာတဲ့ခါမှလည်းသူဘလို့မှအိတ်ပြင်းပြင်းထန်ထန်ဝေဒနာမခံစားရပါဘူးနည်းနည်းပပလောက်ပဲနောက်မှအစာအိမ်သွေးယူပြီးတော့ဘိုက်ကအထိမခံနိုင်တော့နားလာလို့အေးအေးဆေးဆေးပဲဆီအောင်ခေါ်ပြီးပြောတယ်သူ့ဘိုက်ကအထိမခံနိုင်တော့ဘူးတော်တော်နားနေတယ်သူပြောပုံကအေးအေးဆေးဆေးဖြစ်နေတော့ဆီအောင်ကမထင်ဘူးတဲ့နော်တိတ်နာတာမထင်ဘူးတဲ့ဒါပေမဲ့တိကျဆန်းတတ်ကြည့်တော့မှအချိန်နဲ့ဟုတ်တယ်ဘိုက်ထဲမှာသွေးယူနေတာမသူ့ချက်ချင်းကုသမှုပေးရတော့လားနော်အဲ့တော့အင်မတန်ပြင်းထန်တဲ့ကိုက်ကဝေနာရီခန်းစားနေရတယ်နော်မခွဲခင်မှာတော့အင်တန်ပြင်းထန်တဲ့တောကကြီးလဲဖြစ်မှာပဲနော်ဖြစ်လောက်တဲ့ကိစ္စရှိနေတာဟုတ်ဒါပေမဲ့သတိကြီးကြီးနဲ့နော်တေချာကျွတ်ကျွတ်ဆဆတရားကိုအားထုတ်ပြီးတော့နေတဲ့အတွက်ကြောင့် အများကြီးခံတာပါလေ Liberty includes peace of mind. Peace of mind is a basic liberty. ဒီနေ့ပြောသမျှအားလုံးကငြိမ်းချမ်းမှုနဲ့ပတ်သက်တာကြီးပဲနော်။လွတ်လပ်မှုဆိုတဲ့အထက်မှာစိတ်ရဲ့ငြိမ်းချမ်းမှုဆိုတာပါပါတယ်။စိတ်ရဲ့ငြိမ်းချမ်းမှုမရှိဘဲနဲ့လွတ်လပ်မှုမရှိနိုင်ဘူးလို့ပြောတာပဲနော်။အဲ့တော့ peace of mind is a basic liberty. စိတ်ရဲ့ငြိမ်းချမ်းမှုဆိုတာအခြေခံကြတဲ့လွတ်လပ်မှုတစ်မျိုးပါ။အဲ့တော့ဒီစိတ်ရဲ့ငြိမ်းချမ်းမှုကတတိတမာတိလောက်နဲ့ကိုအတော်တန်တော့ရတယ်နော်။ဝိပဿနာညာအစဉ်အမြင့်ကြီးကိုမရောက်သေးရင်တောင်မှတောယုံတန်ုံလောက်တတိတမာတိကောင်းယုံနဲ့စိတ်ကနည်းနည်းလေးငြင်းချမ်းတယ်ငြင်းချမ်းတဲ့လောက်လည်းပဲလွတ်လပ်တယ်နော်ဒီထက်ပိုးပြီးတော့တတိတမာတိကောင်းလေလေဒီထက်ပိုးပြီးတော့ဝိပဿနာညာနေရင်ကျက်လေလေပိုးပြီးတော့ငြင်းချမ်းလေလေပိုးပြီးတော့လွတ်လပ်လေလေဖြစ်တာပဲနော်ဒီလိုနဲ့မညာပညာရမယ်ဆိုရင်တော့အင်မတန်လွတ်လပ်သွားတာပဲပထမမဲ့ကိုရပြီဆိုရင်တက္ကရာဒိဋ္ဌိဆိုတဲ့အင်မတန်ကြီးမားတဲ့အနောင်ဖွဲ့ကြီးကလွတ်လပ်သွားတာပဲ။လူတွေမှာဝန်တော့ဝန်ဖို့အကြီးဆုံးဟာတက္ကရာဒိဋ္ဌိပါ။လောဘဒေါသမဟုတ်သေးဘူးနော်။လောဘဒေါသမဟုတ်ဝန်တော့ကတလောက်မကြီးဘူးနော်။တတိနဲ့ညာနဲ့နေတတ်လို့ရှိရင်တော်တော်လေးလျှော့လို့လည်းရပါတယ်နော်။ဒါကြောင့်လောဘဒေါသကိုအကုန်လုံးပယ်လိုက်ဖို့ကပထမအဆင့်မှာအရေးမကြီးသေးပါဘူး။တို့တော့ဖြစ်တိုင်းဖြစ်တိုင်းသိပြီးတော့စိတ်ကိုငြိမ်းချမ်းအောင်ပြန်ထားပြီးတော့ဒီခန္ဓာမှာဖြစ်သည်မြရုပ်တရားတွေဒီခန္ဓာမှာဖြစ်သည်မြဝေဒနာတွေစိတ်မှာဖြစ်သည်မြဒေါမနတဒေါမနတအပါဝင်အတွေးတွေအားလုံးနော်အဲ့ဒါတွေကိုသိချာရှုမှတ်ပြီးတော့ဒါတွေဟာသဘာဝတရားတွေပဲသူကသူဖြစ်เสียအကြောင်းရှိလို့ဖြစ်လာနေတာနော်ဖြစ်လာတာကိုသိချာတည့်တည့်ကြည့်တဲ့ခါမှာလည်းပဲတကယ်ပြစ္ဆုတ်ပန်တာတဲ့တည်တာနဲ့တပြင်းနဲ့မရှိတော့ပါဘူးအင်မတန်တိနော်တိကနေကိုပြတ်ကျသွားပြီအင်မတန်တင်းနေအောင်ခြိထားတဲ့ကြိုတန်းကြီးတစ်ခုအင်မတန်ထက်နဲ့ထက်တဲ့ဓာတ်နဲ့ခုတ်လိုက်လို့ပဲနော်ပြစ်စုပန်တက်တဲ့တိဆိုရင်မရှိဘူးတိတာနဲ့မရှိတာနဲ့ကတပြိုင်တည်းကိုဖြစ်နေတယ်လို့ပဲနော်တော့အဲ့ဒါလို့ပြစ်စုပန်တက်တဲ့ရှုမှတ်နေလို့ရှိရင်ဘယ်ဟာကူမှငါလို့ခေါ်လို့မရပါလားဆိုတော့တိလာတယ်နော်ဒီထက်ပိုပြီးတော့ညာရင်းကျက်လာလို့ရှိရင်ဒီယုတ်တရားနန္တရားတွေဒီစိတ်တွေကိုပဲတိနေတဲ့ဒီဝိပဿနာရှုစိတ်နော်ဝိပဿနာဉာဏ်ကိုပဲပြန်ကြည့်လို့ရတယ်နော်ဥပမာဒီယုတ်တရားနဲ့တရားတွေကိုကြည့်ပြီးတော့သူ့သဘောသူဆောင်တယ်လို့ဒီလိုတိနေတဲ့ခါမှာနော်အနတ္တကိုတိနေတဲ့ခါမှာဒီအနတ္တဉာဏ်ကိုပြန်ကြည့်လို့ရတယ်နော်အဲ့လိုပြန်ကြည့်ရင်ဓမ္မနုပဿနာဖြစ်သွားပြီနော်ဒါကာယနုပဿနာဝေဒနုပဿနာစိတ်တနုပဿနာလို့ရင်းကနေဓမ္မနုပဿနာဖြစ်နေပြီနော်တော့အနတ္တကိုမြင်နေအဲ့ဒီအနတ္တဉာဏ်ကိုပြန်ကြည့်လို့ရတယ်အနိစ္စကိုမြင်နေအဲ့ဒီအနိစ္စဉာဏ်ကိုလည်းပြန်ကြည့်လို့ရတယ်ဒုက္ခကိုမြင်နေအဲ့ဒီဒုက္ခဉာဏ်ကိုလည်းပြန်ကြည့်လို့ရတယ်နော်ဒါပြန်ကြည့်မှလည်းပဲဝိပဿနာပို့ပြီးတော့ရင့်ကျက်တယ်နော်တုံးမရင်အစမှာတော့ငါသိတယ်လို့ထင်နေပြန်တယ်အနိစ္စကိုငါသိတယ်အနတ္တကိုငါသိတယ်လို့ဒီသိတဲ့စိတ်ကလေးမှငါပါပါနေတတ်တယ်နော်သူ့ကိုယ်ကပြန်ပြီးတော့ရှုမှတ်လိုက်လို့ရှိရင်ဟောဒီသိတဲ့စိတ်ဒီပင်ရင်ငါမဟုတ်ဘူးနော်ဝိပဿနာကပဲဝိပဿနာကိုရှုသွားနေတာပါဘုသူတရားထုတ်တယ်လို့ပြောလို့မရတော့ဘူးเนาะအစမှာတော့ငါတရားထိုင်နေတာเนาะကြားလာတဲ့ခါမှာအဲ့ဒီတရားထိုင်တဲ့စိတ်ကိုပဲရှုမှရင်ရှုမှရင်ねသိလာတဲ့ခါမှာတရားကတရားကိုအထုတ်တာပါသင်္ခါရတရားတွေကသင်္ခါရတရားတွေကိုရှုမှနေတယ်ငါတရားလို့လည်းမထင်တော့ငါသမာဓိလို့လည်းမထင်တော့ငါဉာဏ်လို့လည်းမထင်တော့ဘူးเนาะပို့ပြီးတော့အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိဟာကင်းကွာသွားတာနော်ဒီလိုနဲ့မညာပညာရောက်သွားပြီဆိုရင်ဒီတက္ကရာဒိဋ္ဌိတစ်ခုရော့ယုံတဲ့ကူပဲနေရထင်ရတာအင်မတန်တက်တာသွားတယ်ပေါ်ပါသွားတယ်နော်အဲ့တော့ဝန်တုံ့ဘူအကြီးဆုံးဟာတက္ကရာဒိဋ္ဌိပါဒါကြောင့်အချိန်ရတဲ့လောက်ငြင်းချအောင်နေပါငြင်းချမှုတဲ့ပူတန်မှုရှိတာမရှိပါဘူးငြင်းချအောင်နေရင်လည်းပဲခန္ဓာရဲ့သဘာဝတွေကိုတိတိတိတိပြီးတော့ကြာလီလွတ်လပ်လေးအေးချမ်းလေးဖြစ်မယ်မညာပညာလည်းရမယ်ဒီဒဂါကြီးလည်းတနေ့တရားကို3ကြိမ်4ကြိမ်လောက်ထိုင်တယ်တဲ့ဒဂါကြီးရောဗာမြန်ပြောချင်တာရှိတော့တနေ့လိုအချိန်ပြည့်နော်တရားရှိမှပြီးငင်းချအောင်နေလောက်တက်လို့ရှိရင်အချိန်တိုင်းဟာတရားထုတ်တဲ့အချိန်ပဲနေရာတိုင်းဟာတရားအထုတ်တဲ့နေရာ ဘယ်နေရာကြမှာဘယ်အချိန်ကြမှာလို့အချိန်ရွှေ့ဖို့မလိုဘူးနေရာရွေးဖို့မလိုဘူးဘယ်လိုလုပ်ဆိုတော့တရားနာမှမငြိမနေမငြင်းချမ်းဘူးနော်အဲ့တော့အားထုတ်တဲ့ဤတွေကတော့ဘာမှမခက်ပါဘူးဘယ်ဤဖြစ်ဖြစ်ပရမတ်တဲ့ဖို့နဲ့ပစ္စုပန်တဲ့ဖို့ဒါပဲရည်ကြည့်တာပါအတွေ့တော့မပါဘဲနဲ့ပရမတက်အောင်ပြစ္ဆုတ်ပံတက်အောင်ရှိမှနိုင်ဘယ်လိုနည်းနဲ့ရှိမှရှိမှဝိပဿနာဉာဏ်မဉာဏ်ပုံညာရနိုင်တာကြီးပါပဲ။နည်းနဲ့ပတ်သက်ပြီးတော့ဇဝေဇဝါမဖြစ်စေခြင်း။ကိုယ်နဲ့အစဉ်ပြေမဲ့နည်းကိုပဲရွေးပြီးတော့စူးစူးဆက်ဆိုင်ဇွဲကောင်းကောင်းနဲ့ရည်ရှိအားထုတ်ဖို့လုပ်တယ်။